Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တန်ရဲ့2016ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့ည9:00ကနေ10:00အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့မာဒီညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသားမှာပါ။ဇူလိုင်လအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်တယ်လို့ဆွဆွဲထားတဲ့လေတပ်လေယာဉ်မှု83ကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်တာ။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ကိုလာမယ့်သတင်းပတ်တွေအတွင်းစန့်ကျင်ချီတက်ဆန္ဒပြဖို့စီစဉ်ထားတာတွေကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
အခုညနေပိုင်းသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်မြင့်တင်ရေးအတွက်အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI နဲ့အလုပ်ယုံဆွေးနွေးပွဲရှိပါတယ်
။ This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar's capabilities to combat crime through training and technical support.
တရင်းရှိပတ်ကြမဲ့ဆွေးနွေးပွဲအကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူပြောပြသွားတာပါ။နိုင်ငံတကာသတင်းတွေပြီးတာနဲ့နားဆင်ရပါမယ်ရှင်။ရှမ်းပြည်နယ် NLD ပါတီဝင်တချို့အရေးယူခံရတာကိုပြန်လည်ကြားနာစစ်ဆေးနေတဲ့အခြေအနေကြန့်လို့အမည်ပေးထားတဲ့မုံတိုင်းဟာအိန္ဒိယဘက်ကိုရွေ့သွားပေမဲ့ထိုင်းပင်လယ်ကွေးဘက်ကနောက်ထပ်မုံတိုင်းတစ်လုံးဝင်လာနိုင်တဲ့အခြေအနေတွေကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းနေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံမိုဇူးမြို့ကို IS စစ်ကြောတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေကြတဲ့စူပေါင်းတပ်ဖွဲ့တွေမြို့အနီးကိုချဉ်ကပ်လာနေတာနဲ့အမျှ IS စစ်ကြောတွေဟာအစွန်ပြားချီရွာတွေကရဲသားတွေကိုခေါ်ပြီးလူသားဒိုင်းကာတွေလို့သုံးနေတယ်လို့မျက်မြင်တွေကပြောပါတယ်။ IS တွေဟာသူတို့အတွက်နောက်ဆုံးကြံနေသေးတဲ့မြို့ကြီးတစ်ခုလက်လွတ်မဆုံးရှုံးအောင်ကြိုးစားခုခံနေကြတာပါ။ဤရဲဥဆောင်တဲ့လက်ရှိစစ်ဆင်ရေးမှာတော့မြို့ရဲ့တောင်ဘက်အရှေ့ဘက်နဲ့မြောက်ပိုင်းတွေကနေမြို့ရင်းကိုဦးတည်ပြီးလမ်းတစ်လျှောက်ချီရွာတွေကိုအီရတ်တပ်တွေဘက်ကဖြည်းဖြည်းချင်းသိမ်းယူလာခဲ့တာပါ။လာတမကကတော့မော်ဇူးမျိုးနဲ့အနီးပတ်ဝန်းကျင်နေရာတွေကနေထွက်ပြေးတင်းချောင်သူအရသာ1000ကျော်ရှိတယ်လို့ဆိုပြီးဒီလူတွေဘေးကင်းလုံခြုံရေးနဲ့လူသားချင်းစာနာမှုအကူအညီတွေရရှိနိုင်ရေးအတွက်စိုးရိမ်ကြောင်းပြောဆိုထားပါတယ်။လက်ရှိထိုးစစ်ဆင်မှုတွေမှာအဓိကခန့်ကဏ္ဍကနေပါဝင်နေတဲ့ကတ်လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်လို့တော့ဒီအဖွဲ့ဟာမော်ဇူးမျိုးကနေထွက်ပြေးလာတဲ့အမျိုးသားတွေနဲ့ဆယ်ကျော်သက်ယောက်ျားလေးတွေကိုတရားဥပဒေမဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုပြီးတော့ဒီပေါ်စိုးရိမ်နေအကြောင်းလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအခြေပိုင်းကအလက်ပုံမြို့ဟာလူသားကွင်းဖြစ်လာပြီးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအကြီးအကဲကမနေ့ကပြောလိုက်ပါတယ်။လွန်ခဲ့တဲ့လအတွင်းဒီနေရာမှာလူ400ကျော်တပ်ဖြတ်ခံခဲ့ရပြီး2000လောက်ဒဏ်ရာရခဲ့တာပါ။လူပေါင်း2000ကျော်နေထိုင်တဲ့အလက်ပုံမြို့မှာဆရာဝန်30လောက်နဲ့ဆေးရုံသုံးပစ္စည်းကိရိယာမစုံမလင်းတဲ့ဆေးရုံ6ရုံသာရှိတယ်လို့ကုလလုံခြုံရေးကောင်စီကို Mr. Stephen O'Brien ကမနေ့ကတင်ပြခဲ့ပါတယ်။လူနာရင်ဆက်တစည်းနဲ့ဆောင်းလုံလောက်မှုရှိတာကြောင့်လူတွေလောင်းထဲတဲ့အိတ်တွေကိုဆောင်းအဖြစ်လူနာတွေကအသုံးပြုနေကြတယ်လို့လည်းသူကဆက်ပြောပါတယ်။ဆီးရီးယားနိုင်ငံကဆိုးဝါးလာတဲ့အခြေအနေတွေကိုသူ့အနေနဲ့လဆင်လာတိုင်းအခုလိုလာရောက်တင်ပြနေပေမဲ့စစ်ပွဲအဆုံးသတ်ဖို့နဲ့လူသားတွေအထီးဒုက္ခရောက်နေတဲ့အခြေအနေတွေကိုရဲမပြတ်နိုင်ဘူးလို့ Mr. O'Brien ကညင်ညူလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ရှေ့မှာခုလိုတင်ပြနေပေမဲ့လည်းဒီလိုအခြေအနေတွေကိုရပ်တန့်သွားအောင်လုံလုံလောက်လောက်လှုပ်ဆောင်ခြင်းမရှိတဲ့ပုံမှာလည်းသူကပြစ်တင်လိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်တော့အလက်ပူမြို့ကဖျားနာနေတဲ့အရသားတွေကိုမြို့ကထွက်လာနိုင်ဖို့နဲ့မြို့ရင်းကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နိုင်ဖို့ဆီးရီးယားနဲ့ရုရှားကဗုံးကျဲတက်ခိုက်မှုတွေကိုရနာထားပေးခဲ့ပါတယ်။ဒါပေမဲ့ဆီးရီးယားရဲ့ကုလလုံခြုံရေးကောင်စီအနေနဲ့အရေးယူကင်တွေ့ဖို့မဲခွဲဆုံးဖြတ်ရမှာရုရှားနိုင်ငံက၅ချိန်တိုင်ဗီဒီယိုအာဏာသုံးပြီးပယ်ချခဲ့တာပါ။တကယ်လို့သာအခြေအနေတွေဒီထက်ဆူဆူဝါးဖြစ်လာရင်တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မလိုပဲကုလသမဂ္ဂအနေနဲ့ဝေရောက်ထိမ့်သိမ့်နိုင်မယ့်အခြေအနေတရနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာလွန်ခဲ့တဲ့သတင်းပတ်ကဆွေးနွေးခဲ့ပါတယ်ခင်ဗျာ။
ဇူလိုင်လအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်တယ်လို့ဆွဆွဲထားတဲ့လေတပ်လေယာဉ်မှု83ဦးကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ဝန်လုံခြုံရေးရဲတွေကလိုက်လံဖမ်းဆီးရမှာလေယာဉ်မှု55ဦးကိုဖမ်းဆီးထားမိပြီးဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အဲ့ဒီထဲကတချို့ကတော့အရင်ကတည်းကဖမ်းဆီးထားတာပါ။အခုချိန်ထိဖမ်းဆီးထားတဲ့ထဲမှာတူရကီလေတပ်ကဒူဘို82ဦးနဲ့ဗိုလ်မှူးကြီး2ဦးပါဝင်တယ်လို့လိုက်လံဖမ်းဆီးဖို့ run ထုတ်ပေးတဲ့ခေါင်ညာမျိုးအစိုးရရှိနေရုံကပြောပါတယ်။အမေရိကန်အခြေစိုက်မွတ်စလင်တရားဟောဆရာဖတူလာဂူလန်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုပြီးတော့ဒီအရာရှိတွေကိုဆွဆွဲထားတာပါ အာနာသိမ့်မှုကိုနောက်ကွယ်ကစီစဉ်သူဖြစ်အာနာပိုင်တွေကဂူလန်ကိုဆွဆဲထားပေမဲ့သူကတော့ပြန်လည်ညှင်းဆို့ထားပါတယ်အာနာသိမ့်မှုပြီးကလေးကစစ်ဖက်ရဲတရားရေးဌာနနဲ့ပညာရေးဌာနဆိုင်ရာဝန်ထမ်း3000လောက်ကိုအလုတ်ကထုတ်ပယ်ခဲ့ပြီး3000လောက်ကိုဖမ်းဆီးထားတာပါအနောက်နိုင်ငံတွေကတော့အခုလိုဖမ်းဆီးထိန်းသိမ်းမှုတွေအပေါ်စိုးရိမ်ကြောင်းထုတ်ပေါ်ပြောကြားပေမဲ့အလွန်အန္တရာယ်ရှိတဲ့အခြေအနေတစ်ခုကိုထိန်းသွင်းကင်တွယ်နေရတဲ့အချိန်ထဲမှာဒီဖမ်းဆီးထိန်းသိမ်းမှုတွေကိုတရားဥပဒေဘောင်တွင်းကဆောင်ရွက်တာသာဖြစ်တယ်လို့တူရကီကတုံ့ပြန်ပြောကြားထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံကာလီမြို့မှာရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနေရထိုင်ရာယာယီစခန်းကိုအပြည့်တိုင်ရှင်းလင်းခဲ့မှာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကကြေညာပြီးတည့်ရကြဒီနေ့စောပိုင်းမှာတော့နောက်ဆုံးအဆင့်ရှင်းလင်းတာတွေဆက်လုပ်နေပါပြီအဆင့်ပြည့်သလိုဆောက်ထားတဲ့ယာယီတဲတွေကိုရှင်းလင်းဖို့ဆောက်လုပ်ရေးပစ္စည်းကိရိယာတွေနဲ့စည်ရန်တရားတွေကိုသုံးပြီးဝန်ထမ်းတွေကရှင်းလင်းနေကြပါတယ်တဲရင်တချို့ကတော့ဒုက္ခသည်တွေကိုယ်တိုင်ကသူတို့မဖြစ်မနေထွက်ခါရတော့မယ့်အချိန်မတိုင်ခင်ဗိုလ်ဒုနေကမိရှုထားရခဲ့ကြတာပါမိမရှုဖို့ပြောရမယ်လဲမထွက်ခင်မှာတဲတွေကိုမိရှုထားလေးရှိတဲ့အစဉ်လာတိုင်းလုပ်ခဲ့ကြတာမှာလောင်နေတဲ့မိတော့တွေကတော့မိသက်ဝန်ထမ်းတွေကလိုက်လံနှိမ့်သက်ခဲ့ကြပါတယ်ဥယျာဘရွှေပြောင်းဒုက္ခသည်ပြဿနာရဲ့သင်္ကေတတစ်ခုလိုဖြစ်လာနေတဲ့ဒီဒုက္ခသည်ယာယီစခန်းတွေကိုရှင်းလင်းပြီးစခန်းအတွင်းဆိုးသူဘဝအခြေအနေတွေအောက်မှာနေထိုင်ကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုပြန်လည်နေရာခြားထားဖို့ပြည်내တာဝန်ရှိသူတွေကဆောင်ရွက်နေကြပါတယ်။ကာလီဒုက္ခသည်စခန်းကိုစတင်ရှင်းလင်းတဲ့တနင်္လာနေ့ကစလို့ရွှေပြောင်းဒုက္ခသည်၄ထောင်လောက်ကိုပြည်내နိုင်ငံတော်ဝန်မှာရှိတဲ့ဒုက္ခသည်လက်ခံရနေရာခြားထားရေးဌာနတွေကိုပို့ပေးခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကာဗင်းညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရယ်ခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသအတွင်းအစွန်းရောက်ကျမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆင်လျက်ရှိရမှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကျေးရွာတွေကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ရွာသားတွေပုန်းအောင်နေထိုင်နေရတယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါရယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနယ်စားဆောင်တပ်ဖွဲ့အရာရှိတွေကကြီးကန်းပြင်ကျေးရွာကိုရောက်လာပြီးတော့ကျေးရွာသား2000လောက်ကိုအခြေခံစားသုံးကုန်တချို့ပေးပြီးတော့ရွာကနေနှင်ထုတ်လိုက်တယ်လို့ရိုက်တာသတင်းကရိုဟင်ဂျာသတင်းရေးမြစ်ကိုကိုးကားပြီးရေးသားထားတာဒီကိစ္စနဲ့ပတ်သက်လို့မောင်တော်မျိုးနဲ့နေစားဆောင်တက်အကြီးကဲရဲမှုချုပ်သူရဇန်လွင်ကတော့မဟုတ်မမှန်ကြောင်းနဲ့ဒီလိုဆောင်ရွက်မယ်ဆိုရင်သူတို့ဘက်ကတာဝန်ရှိသူတွေကိုအေးအေးယူမှဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်အော်တိုဘတ်9ရက်နေ့တုန်းကမောင်တော်ဒေသမှာရှိတဲ့လုံခြုံရေးစခန်း3ခုကိုအကြံဖက်သမားတွေကဝင်ရောက်စီးနင်းတက်ခဲ့ပြီးနောက်ဒေသတစ်ခုလုံးမှာလုံခြုံရေးတွေတိုးမြင့်ခဲ့ပါတယ်ဒါအပြင်အကြံဖက်သမားတွေလူယူသွားတဲ့လက်နက်တွေကိုရှာဖွေနေတယ်လို့အကြံဖက်တိုက်ခိုက်သူတွေကိုလည်းတော်နေရှာဖွေတာတွေလုပ်နေပါတယ်ဒီလိုဆောင်ရွက်မှုတွေမှာဒေသခံကြေးရွာသားတွေကိုလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲချက်တွေပေါ်ထွက်နေတာကြောင့်ဒီအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်တွေကတောင်းဆိုမှုတွေရှိနေပါတယ်ခင်ဗျာ
အဲ့လိုလို့ရင်ကိုယ့်လူကိုအရင်ဆုံးအရေးယူပြီးသွားပြီပေါ့ကျွန်တော်တို့ကခွင့်ပြုလို့လည်းမရဘူးအဲ့လိုဆိုတာလည်းဖြစ်နိုင်စရာလည်းမရှိဘူးနောက်ဆုံးကျွန်တော်တို့ကဒီမှာအဖြစ်မှန်ကို
မြောက်ကိုရီးယားဆိုရကိုနျူကလ িয়ার စီစဉ်တွေရပ်တန့်အောင်တိုက်တွန်းတာတွေတိုးလို့သွားကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားကြီးတန်းရာရှိတွေကဒီနေ့သဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာချင်းချမှုတွေဟာနောက်ထပ်အဆင့်တစ်ခုကိုရောက်လာနေပြီလို့ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးရှင်ဆူကီဆူကီယာမာကပြောလိုက်ပါတယ်။ဒါကြောင့်လက်ရှိအခြေအနေတွေပေါ်မူတည်ပြီးကင်တွယ်နိုင်မဲ့နီလန်းသစ်တွေလိုအပ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တောင်ကိုရီးယားဒုနိုင်ငံခြားရေးဝန်ကြီးလင်ဆန်နမ်နဲ့ဒီနေ့တိုကျိုမြို့မှာတွေ့ဆုံခြင်းအခုလိုဂျပန်ဒုနိုင်ငံခြားရေးဝန်ကြီးကထုတ်ပြောလိုက်တာပါ။သူတို့သုံးကမြောက်ကိုရီးယားရဲ့6နိုင်ငံဆွေးနွေးပွဲမှာပါဝင်ကြတဲ့နိုင်ငံတွေဖြစ်ပါတယ်။6နိုင်ငံဆွေးနွေးပွဲတွေကတော့စစ်ဆင်ညှိနှိုင်းမှုတွေကနေမြောက်ကိုရီးယားဘက်ကနှုတ်ထွက်ခဲ့တဲ့2009ခုနှစ်နောက်ပိုင်းကတည်းကရပ်နေခဲ့တာပါ။မြောက်ကိုရီးယားနျူကလ িয়ার မြောက်ကိုရီးယားကိုနျူကလ িয়ার နိုင်ငံတစ်ခုအဖြစ်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့အခြေအနေမျိုးဖြစ်လာမှာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်တယ်လို့ဒီမူဝါဒဟာပြောင်းလဲမှလည်းမဟုတ်ဘူးလို့မစ္စတာဘလင်ကန်ကထုတ်ပြောပါတယ်။မြောက်ကိုရီးယားဆရာကိုကောက်မွန်တဲ့ရည်ရွယ်ချက်တင်တဲ့ဆွေးနွေးပွဲစကားပွဲမှာပြန်ပါလာအောင်ကြိုးပမ်းသွားမယ်လို့လည်းသူကပြောသွားပါတယ်။မြောက်ကိုရီးယားဆရာကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေကြောင့်ကုလသမဂ္ဂကရှုံချထားတဲ့တိုက်ခတ်ပိတ်ဆို့မှုတွေကိုဆက်ပြီးညှဉ်းဆန်းနေစေဖြစ်ပါတယ်ခင်ဗျာ။
ပ ကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကိုလာမဲ့သတင်းပတ်တွင်ဆက်ကျင်ချီတက်ဆန္ဒပြဖို့စီစဉ်ထားတဲ့မြို့တော်အစ္စလာမဘတ်မှာဆန္ဒပြခွင့်စုယုံခွင့်စီတန်းလှည့်လည်ခွင့်ဤအားလုံးနှစ်လကြာပိတ်ထားမှာဖြစ်တယ်လို့ပါကစ္စတန်ဆိုရကကြေညာလိုက်ပါတယ်နိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေရဲ့နိုင်ငံရေးချဘန်အကောင့်ပိုင်ဆိုင်မှုတွေကိုဖော်ပြထားတဲ့ပနားမစာရွက်စာတမ်းထဲမှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေအမိစင်းပါပြီးတဲ့နောက်မစ္စတာရှရစ်အနေနဲ့လူလူရဲ့စန့်ကျင်ဖိအားပေးမှုတွေရင်ဆိုင်နေရပြီးဒီကိစ္စနဲ့ပတ်သက်လို့တော့သူကပြန်လည်ညင်းဆိုထားပါတယ်လာမယ့်နိုဝင်ဘာလ1ရက်နေ့မှာတော့ပါကစ္စတန်တရားရုံးချုပ်မှာကြားနာဖို့စီစဉ်ထားပေမဲ့နိုဝင်ဘာ2ရက်နေ့မှာအတိုက်ခံခေါင်းဆောင်အင်မရာခန်ကမြို့တော်မှာဆန္ဒပြဖို့စီစဉ်ထားပြီးဝန်ကြီးချုပ်ရှရစ်ယာရုကနေဆင်းပေးဖို့တောင်းဆိုထားတယ်လို့အစ္စလာမဘတ်မြို့ကိုပိတ်ဆို့ဆန့်ကျင်ဆန္ဒပြသွားမယ်ဆိုပြီးတော့ချင်းချောက်ထားပါတယ်အခုလိုဝန်ကြီးချုပ်ပေါ်ပြောဆိုဆွဆဲမှုတွေနဲ့ပတ်သက်ပြီးတော့တရားရုံးကစစ်ဆေးပေးဖို့တောင်းဆိုထားတဲ့ထဲမှာမစ္စတာခန်ရဲ့အတိုက်ခံပါတီလည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကဒီတစ်ပတ်အဝေးထိန်လေရင်တက်ခတ်မှုတွေမှာအာဖဂန်ကအယ်ကာဒါထိပ်ပိုင်းခေါင်းဆောင်နဲ့သူ့လက်ထောက်တွေကိုပြစ်မှတ်ထားခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်တနင်္ဂနွေနေ့ကလုတ်တဲ့ဖာရက်အယ်ကွန်တန်နီနဲ့ဘိုင်လာအယ်ဥတာဘီတို့ကိုပြစ်မှတ်ထားတဲ့ဒီစစ်စင်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းအယ်ကိုက်ဒါကိုတိုက်ခိုက်မှုတွေထဲမှာအရေးအပါဆုံးဖြစ်တယ်လို့ပင်တဂွန်အရာရှိကထုတ်ပြောလိုက်ပါတယ်စစ်မြေပြင်သတင်းတွေအရတော့ဒီအယ်ကိုက်ဒါခေါင်းဆောင်နှစ်ဦးကျသွားပြီလို့ဖော်ပြထားပါတယ်ဒါပေမဲ့လေလာစစ်ဆေးမှုတွေကတော့လုံနေဆဲဖြစ်ပြီးနောက်ဆုံးအတည်ပြုချက်တော့မရသေးဘူးလို့ဒီစစ်ဌာနချုပ်အရာရှိကဆက်ပြောပါတယ်ခေါင်းဆောင်အယ်ကန်တန်နီနဲ့အနေနဲ့ကူနာပြည်နယ်ထဲမှာပိုးအောင်နေခဲ့ပြီးအမေရိကန်အနေနဲ့သူ့ကိုလိုက်ရှာနေခဲ့တာက၄နှစ်တောင်ရှိလာခဲ့ပါပြီပင်တဂွန်ပြောခွင့်ရပီတာကွတ်ကဆက်ပြီးအယ်ကိုက်ဒါထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အာဖဂန်မှာပိုးအောင်နေနိုင်တဲ့နေရာခေါင်းတွေကိုပြန်လည်ထူထောင်ပေးဖို့ဒီခေါင်းဆောင်အယ်ကန်တန်နီကိုအမိန့်ပေးထားတယ်လို့ဆိုပါတယ်ပြောခွင့်ရကွတ်ကပဲအယ်ကန်တန်နီဟာအမေရိကန်နိုင်ငံကိုတိုက်ခိုက်ဖို့အဓိကအစီအစဉ်ရေးဆွဲခဲ့သူဖြစ်ပြီးအမေရိကန်တပ်တွေနဲ့မဟာမိတ်တပ်တွေကိုနှစ်ပေါင်းများစွာပြစ်မှတ်ထားတိုက်ခိုက်လာခဲ့သူဖြစ်တာမို့သူ့နဲ့သူ့လက်ထောက်အခုလိုကြဆုံးမှုဟာအယ်ကိုက်ဒါအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကအင်အားပြင်းငလျင်နှစ်ခုလှုပ်တာကြောင့်ဖျားเจ้าနေတဲ့အဆောက်အဦတချို့ဆိုးဆိုးရွားရွားထိခိုက်ပျက်စီးခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်လလောက်ကမြင်းကလင်းကြောင့်လူပေါင်း300နီးပါးတေဆုံးခဲ့ရတဲ့အခြေအနေမျိုးမကျွမ်းအောင်တော့ရှောင်ရှားနိုင်ခဲ့ပါတယ်အထိတလန့်ဖြစ်တာဒါမှမဟုတ်ပုံပက်ဒဏ်ရာအနေချင်းရတဲ့လူဒါဇင်နဲ့ချီရှိပေမဲ့လောလောဆယ်အချိန်ထိတေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့သေချာမသိရသေးပါဘူးခင်ဗျာ Direct from Washington
The Voice of America The VOA ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးသွားမယ်တဲ့အရင်ဆုံးရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရှင်ပြည်ပခန့်တွေကြောင့်ပိတ်မိနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံဒုက္ခသည်တွေစီကိုတွားမယ်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပိတ်ပင်ထားတာတွေပြန်ရုပ်သိမ်းပေးဖို့ Amnesty International နဲ့လူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်မောင်းတော်ဒေသအတွင်းမှာဆိုရင်ရခိုင်တွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေဟာအပြင်ထွက်သွားလာဖို့ထိတ်လန့်ဆေးရုံကိုတောင်မလာကြရရဲ့ဘူးလို့ပြောပါတယ်မရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်တိခါမှာရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့အလို့ယုံဆွေးနွေးပွဲတရက်ကိုပြုလုပ်သွားမှာဖြစ်ပါတယ်။အခုကျင်းပမဲ့တင်နန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဘလို့အထောက်အကူတွေပေးသွားမလဲဆိုတဲ့အသေးစိတ်ကိုတော့စက်သွယ်စုံစမ်းထားတဲ့ရှာဖောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်မြင့်တင်မှုအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုစုံစမ်းစစ်ဆေးရေးနဲ့လုပ်ငန်းစွမ်းဆောင်ရည်ပုံမှုမြင့်တင်ပေးတဲ့အနေနဲ့ FBI နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်တို့ပူးပေါင်းပြီးတော့ရှစ်ပတ်ကြာမဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်ဆိုင်ရာအလို့ယုံဆွေးနွေးပွဲတရားပြုလုပ်သွားမယ်အကြောင်းကိုတော့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူကအခုလိုပြောပါတယ
်။ This is the FBI's first in-country training for Myanmar law enforcement. The United States is committed to helping strengthen Myanmar's capabilities to combat crime through training and technical support.
ဒါဟာ FBI အနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပထမအကြိမ်ပြည်တွင်းမှာပေးတဲ့တင်နန်းမှာမြန်မာနိုင်ငံအနေနဲ့မှုခင်းစုံစမ်းစစ်ဆေးဖော်ထုတ်တိုက်ဖြတ်ရေးအတွက်အမေရိကန်ပြည်အောင်စုကထောက်ပံ့ကူညီပေးသွားဖို့တနိဋ္ဌာန်ချထားပါတယ်မြန်မာနိုင်ငံရဲဝန်ထမ်းတွေကိုမှုခင်းစုံစမ်းဖော်ထုတ်ရေးမှုခင်းတိုက်ဖြတ်ရေးတွေလက်ကျင့်တင်နန်းပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းနဲ့ပတ်သက်တဲ့လိုအပ်ချက်တွေအပြင်ရဲတပ်ဖွဲ့ဝင်တွေအတွက်ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအကာအကွယ်ပေးမှုပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုအပိုင်းတွေပြီးတော့ရက်ဖက်ပူပေါင်းထိန်းချုပ်မှုပိုင်းဆိုင်ရာတွေကိုပါနိုင်ငံတကာကလက်ခံထားတဲ့စံချိန်စံညွှန်းတွေနဲ့အညီကျွန်တော်တို့အနေနဲ့ထောက်ပံ့ကူညီပေးသွားမှာပါ
မေရိကန်ပြည်ထောင်စုကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးအသွေးပို့မှုမြင့်မားလာအောင်အခုလိုမျိုးတင်နန်းတွေပေးတာဟာကောင်းမွန်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့သုတေသနဌာနမှတာဝန်ယူခဲ့ဘူးသူလက်ရှိဗိုလ်တထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မင်းစိုးကအခုလိုပြောပါတယ
်အများကြီးထောက်ကူပြုမှာပါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းလေရင်တော့လည်းဆိုင်အများကြီးကိုပြုပြင်ပြောင်းလဲလာတာကြီးလည်းတွေ့ရတယ်ရှင်တကယ်လေရဲတပ်ဖွဲ့ဝင်နေတင်နန်းနဲ့လူပူးတွဲလုပ်တဲ့ဟာတွေကိုလည်းလေအဲအများကြီးကိုပဲလေ့ကျင့်ယူရတဲ့အများကြီးလည်းဟိုလေတကယ်ကိုပဲဟိုအကောင်းဆုံးဖြစ်လာမယ်ပေါ့လေဒီထဲမှာရဲတပ်ဖွဲ့ကြီးပို့ပြီးတော့တိုးတက်လာပြီးတော့မှရဲတပ်ဖွဲ့အနေနဲ့လည်းဒီလိုဟာမျိုးတွေအများကြီးရှိတဲ့နယ်လို့ကျွန်မယူဆပါတယ်ရှင်
ဒါပြင်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စွန့်ဆောင်ရင်နဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေအတော်များများရှိနေသေးတဲ့အကြောင်းလဲဒေါ်မင်းစိုးကအခုလိုသုံးသပ်ပြောဆိုပါတယ်
လဲစီဆန်းဆောင်ရင်နေရာနဲ့ကတော့ပေါ့လေရဲတပ်ဖွဲ့အင်အားမပြည့်စုံတာရဲ့ပေါ့လေဟိုပေါ့ကုညီပံပိုးဆိုင်တဲ့အင်အားနည်းနေသေးတာတွေတွေ့ရတယ်ပေါ့လေဆိုရရဲ့ကုညီပံပိုးမှုအင်အားလည်းနည်းနည်းနည်းနေပါသေးတယ်ဟုတ်အင်အားကလည်းဆာလို့ရှင်တော့ရဲတပ်ဖွဲ့ဝင်တွေလှုပ်ရည်ကိုင်းလှုပ်ရှင်စိတ်ဆက်တွေသူတို့လေအင်အားတွေလည်းအများကြီးတကြွရတာလည်းတွေ့ရပါတယ်နောက်တစ်ခုကလည်းဟောပေါ့လေအခုလက်ရှိပြည်ထရေးဝန်ကြီးပေါ့လေဟိုဗိုလ်ချုပ်ဂျော့ဖ်ရီဟောတူဝန်ကြီးဗိုလ်ချုပ်အောင်စိုးရလည်းအရင်ကပဲလေရဲတပ်ဖွဲ့နဲ့အဲ့တလို့ရောဟိုလေတက်ဖို့ဝင်နေပုံမှာရောသူတို့တွေအရန်ကိုပဲမျောလင်းချက်တွေအရန်ရှိပါတယ
်အရင်တုန်းကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူစုလူဝေးနဲ့ဆက်နွယ်တဲ့အဓိကယုံတွေကိုနိုင်ငံတကာစံနှုန်းအတိုင်းဘလို့ကင်တွယ်လှုပ်ဆောင်တင်တယ်လဲဆိုတဲ့သင်တန်းတွေကိုဥရောပသမဂ္ဂရဲအရာရှိတွေကသင်တန်းပေးခဲ့တာတွေရှိတယ်လို့ဩစတြေးလျနိုင်ငံကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းပေးတာတွေရှိခဲ့ပါတယ်ရှင်
မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့အမေရိကန် FBI တို့ရဲ့ပူးပေါင်းအလို့ယုံဆွေးနွေးပွဲလုပ်မဲ့အကြောင်းရှာဖောင်ပြောပြသွားတာပါအခုရေရင်ပြေးဆွဲမှုအန်ဒီယကင်ရှင်ရဲ့ဘက်ကိုအလှည့်ပေးပါမယ်ရှင်အော်တိုဗလာ15ရက်နေ့ကချင်းတွင်းမြစ်ကြောင်းတွင် Homeling ကနေမုံရွာကိုပြေးဆွဲတဲ့ခီးသည်တင်ရေရင်နှစ်မြုပ်မှုကြောင့်လူ80ကျော်သေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်ရေချောင်းသွာလာမှုလုံခြုံရေးဘေးကင်းရေးအတွက်ရေရင်ပြေးဆွဲသူတွေလိုက်နာဖို့စီကံချက်တွေကိုစကိုင်းတိုင်းပြည်နယ်အစိုးရကနေထုတ်ပြန်ခဲ့ပါတယ်ချင်းတွင်းမြစ်ကြောင်းသွားလာနေတဲ့ရေရင်တွေမှာလူနဲ့ကုန်ပစ္စည်းတွေအစမတန်တင်ဆောင်မှုတွေကိုပြည်내လမ်းပန်းဆက်သွယ်ရေးဝန်ကြီးကိုယ်တိုင်လည်းတွားရောက်စစ်ဆေးနေပါတယ် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ချင်းတွင်းမြစ်ကြောင်းတလျှောက် Homeling မြို့ကနေမုံရွာမြို့ကိုခီးသည်တွေတင်လာတဲ့အောင်စိုးမိုးကျော်ရေရင်နစ်မြုပ်ခဲ့ပြီးတဲ့နောက်လူ150ကျော်အသက်ရှင်ခဲ့ပြီးလူ80ကျော်သေဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရင်ရင်အသင်းတွေလိုက်နာဖို့စီကံချက်25ချက်ကိုထုတ်ပြန်လိုက်တယ်ဆိုပြီးခရက်စစ်နဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်းကပြောပါတယ်
။အများကြီးတားဆီးကြပါတယ်။မနေ့ကပဲကျွန်တော်တို့ဒါသတ်မှတ်ထားတဲ့လူဦးရေတဲ့ပုံမတင်မှုတွေအတွေ့ရအတွေ့ရရောင်းနေပြီးတော့တို့တို့စီလက်ခဲရရင်အသင်းတွေကိုစီကံချက်25ချက်ပါတဲ့စာလုံးထုတ်ခါပါတယ်။အဓိကကတော့လူပုံမတင်မှုပေါ့။နောက်တစ်ချက်ကဒီဒီတဲ့တဲ့ရေရင်မှာကုမတင်မှုပေါ့သမတ်တဲ့ဝီရဘုံတဲ့မှုပေါ့ညမမမှုပေါ့နောက်တစ်ချက်ကသမတ်တဲ့ဒီရေရနာရမယ်နေရာတွေမှာညအေးရနာဖို့ပေါ့ခါရီအဓိကပါပဲ
ဒီနေ့မှာတော့မုံရွာညောင်မင်းကြီးကကတို့စိတ်ကန်းကိုဝင်ကြီးနဲ့အတူအစိုးရအဖွဲ့တွားရောက်ကြည့်ရှုခဲ့ပြီးခီးရည်တွေအဆမတန်တင်တာတွေဆက်မဖြစ်ဖို့အတွက်တွားရောက်သတိပေးခဲ့ပါတယ်အောင်စိုးမိုးကျော်ရေရင်နှိမ့်မြုပ်ပြီးခီးရည်အများပြတေဆုံးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရင်ရင်တချို့ဟာဆက်လက်ပြီးတော့လူအများအပြားကိုတင်ဆောင်နေရတွေကိုတွေ့ရှိတဲ့အတွက်ဒေသခံတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါဒီလိုသာဆက်ပြီးတော့ခီးသည်တွေအဆမတန်တင်နေတဲ့အပေါ်မှာအေးအေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိပါသလားလို့မေးတဲ့အခါမှာတော့ဝင်ကြီးကအခုလိုဖြေပါတယ်
လူဦးရေနဲ့ရေးယူပါပါပြောပြီးတာဖြစ်ပါတ
ယ်ရင်ရင်တွေကိုလည်းဆက်ပြီးတော့တိုးချဲ့ပြေးဆွဲဖို့အစီအစဉ်တွေလည်းရှိနေတယ်လို့ဆိုပါတယ်လက်ရှိမှာတော့ချင်းတွင်းမြေအတွင်းပြေးဆွဲနေတဲ့ရေရင်ပေါင်း990ရှိတဲ့အတွက်စီကံအတိုင်းသာသွားမယ်ဆိုရင်စိတ်ချလုံခြုံပြီးရေရင်ကတော့လုံလောက်မှုတွေရှိနေပါတယ်ဆိုပြီးဆက်ပြောသွားပါတယ်
။ဒါမနေပါဘူးအများကြီးပါပဲအားလုံးလူစီနဲ့ကုန်နေလို့ရှိရင်990ရှိပါတယ်
။အောင်စိုးမိုးကျော်ရေရင်ဟာသခိုင်းတိုင်း Homeling ဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးသည်200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာအနီးမှာနှိမ့်မြုပ်ခဲ့တာပါ။ဤဆရာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရဟိတအဖွဲ့တွေနဲ့ကေဇေရေးလုပ်သားတွေကကေဇေခဲ့တာကြောင့်လူ160နီးပါးသာအသက်ရှင်ခဲ့ပြီးလူ80ကျော်တေဆုံးသွားခဲ့ပါတယ်။တေဆုံးသူတွေထဲမှာသတင်းကြွကျောင်းပိတ်ရက်ကြောင့်ပြန်လာကြတဲ့ကျောင်းဆရာဆရာမတွေလည်းအများဆုံးပါဝင်တာပါ။ရေရင်နှိမ့်မှုဖြစ်ပြီးတပတ်ခန့်အကြာမှာတော့အစိုးရကသတင်းစာရှင်းလင်းပွဲကိုပြုလုပ်ခဲ့ပြီးရေရင်ဥပဒေနဲ့ပတ်သက်လို့ပြင်းစင်မှုတွေလုတ်သွားမယ်ဆိုပြီးပြောဆိုခဲ့သလိုအခုအခါမှာတော့ ရင်ရင်နိုင်များလိုက်နာဖို့အတွက်စီကံချက်25ချက်ပါတဲ့စာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မအေးမှပြပြခဲ့တာပါရှင်အခုနိုင်ငံရေးပါတီတွေဘက်ကိုအလှည့်ပေးပါဦးမယ်ရွက်ကပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပြက်ကွက်မှုရှိတဲ့ဆိုတဲ့စွဲချက်နဲ့ရှမ်းပြည်နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနယ်ပါတီဝင်တချို့အရေးယူထားခံရတာကိုပြန်လည်ကြားနာစစ်ဆေးနေပါတယ် NLD ပါတီဗဟုအလုပ်မှုဆောင်အဖွဲ့ကအယူခံခုံရုံးဖွဲ့ပြီးတော့ပြန်လည်စစ်ဆေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
ရှမ်းပြည်နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနဲ့ပါတီဝင်တချို့ကိုတာဝန်ကနေအနားပေးလိုက်တာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပါတီဝင်တွေဘက်ကမချေနှက်လို့ပါတီကိုအယူခံဝင်ခဲ့တာကြောင့်အယူခံကုံရုံးကနေနှစ်ဖက်ကြားနာစစ်ဆေးမှုတွေကိုလုပ်နေပါတယ်။နှစ်ဖက်ကြားနာစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အယူခံကုံရုံးဖွဲ့ဝင်တဦးဖြစ်တဲ့ NLD ပါတီရဲ့ရှေ့နေတဦးဖြစ်တဲ့ဦးကျော်ဟိုးကအခုလိုပြောပါတယ်
။ဒီကတဲ့ကမှာဒေါက်ခေမိုးကတပုတ်တော့မိမိတို့တားပြီးများကတပုတ်ဟိုနောက်ကအเจ้าရသူတော့ပေါင်းလိုက်တယ်ပေါ့။နောက်ဥတ္တမတော့တကူအောင်တော့ဘူး။အဲတော့ဘူးပါကျွန်တော်ဒီဒီပိုင်းရုံးဖွက်နေတယ်ပေါ့နိ။ဟိုနှစ်ဖက်ကိုစက်တွေကထောက်ထားတယ်တက်တယ်တင်တယ်။တင်တယ်ရင်းနဲ့တင်နိုင်တယ်။ကျေတော့ကြလို့ကျွန်တော်တော့ခွင့်ပြုတယ်။ပြီးပြီးတော့ကကြတော့အဲ့ဒါကိုကိုဝင်းတိုင်ဘက်ကနေပြီးတော့စပြီးတော့ကျွန်တော်တက်တယ်ဒီအဆက်ကတယ်ပေါ့နိ။ဆက်ကတော့ဒေါက်ကင်ဘိုးဘိုးအပူနဲ့ပတ်သက်တော့ဥပဒေရတော့ဟိုစစ်သေးခါလာပြီးွားတယ်။နောက်ပြီးတော့တော်ဘင်းကြီးတို့တားပြီးတောင်အပူလည်းပဲဥဝင်းချင်းကိုဆက်တာပြီးွားတယ်။အခုနောက်ဖာနေ့တဲ့တတိုင်းမှာကျွန်တော်ဥတည်မတော်ရဲ့ဒီကောင်မှုနဲ့ပတ်သက်ပြီးတော့ဥဝင်းချင်းကိုကျွန်တော်စစ်တယ်။နောက်ထပ်ချင်တယ်အားသာပဲ
။ဥဝင်းချင်းကိုကြားနာစစ်ဆေးပြီးတဲ့နောက်မှာတော့နောက်ထပ်တင်သွင်းလာမဲ့တပ်တွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ဦးကျော်ဟိုးကပြောပါတယ်ယူကန်ခုံရုံးကို NLD ပါတီဘိုလုံးမှုဆောင်ကော်မတီစီဝေးရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီယူကန်ခုံရုံးမှာအဖွဲ့ဝင်3ဦးပါဝင်ပြီးတော့အဖွဲ့ဝင်တွေကတော့မန်လေးတိုင်းဘိုလုံးမှုဆောင်ကော်မတီကဦးတင်ထွတ်ဦးပါတီစီကံထိန်းသိမ်းအဖွဲ့ကဒေါ်လဲလဲနဲ့ရှင့်နေဦးကျော်ဟိုးတို့ဖြစ်ပါတယ်စစ်ဆေးတွေ့ရှိချက်တွေကိုဆုံးဖြတ်တဲ့နေရာမှာယူကန်ခုံရုံးအနေနဲ့ဘလို့မှုနဲ့ဆုံးဖြတ်သွားမလဲဆိုတဲ့အပေါ်မှာတော့ဦးကျော်ဟိုးကအခုလိုရှင်းပြပါတယ်
ကျွန်တော် NLD ပါတီပါပါတီစီကံထိန်းသိမ်းဒေါက်တာတော့လုပ်လို့ရှိတယ်ဒီတော့ဒီတော့လုပ်လို့ဒီတိုင်းပဲကျွန်တော်တို့ဆက်ပါပါဆိုတော့ကျွန်တော်တို့စုံစမ်းစစ်ဆေးတယ်တက်တည်ဖြစ်တယ်တော်တော်ကြီးကြီးရှိတယ်ကျွန်တော်တို့ဒီပါအဖွဲ့ကပဲတုံ့ပြန်ပါပါဒါပေမဲ့ပြစ်ပါပြစ်တာနဲ့ပတ်သက်ပြီးတော့ဟိုစည်းစည်းရတယ်ပြီးတော့ကျွန်တော်ပြစ်တာတိုးတာလျှော့တာတို့တော့လူကြီးဝင်ပေးတာတော့ကစည်းစည်းရတော့ခွင့်ရှိတယ်ဟု
တ်ကဲ့
ပြစ်တာနဲ့ပတ်သက်ပြီးတော့ဆက်ပြပါ
ထမလိုက်တဲ့ပြစ်ဒဏ်အပေါ်ပါတီဘဝလုံးမှုဆောင်အဖွဲ့အနေနဲ့ပြင်ဆင်ပြောင်းလဲနိုင်ပေမဲ့ယူကန်ခုံရုံးအနေနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်းဦးကျော်ဟိုးကပြောပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်ဆိုပြီးရှမ်းပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်ခင်မိုးမိုးအတွင်းရေးမှူးဒေါ်ယူမီစော်နဲ့အဖွဲ့ဝင်ဒေါ်မီမီတို့ကိုသူတို့ရဲ့သက်ဆိုင်ရာတာဝန်အသီးသီးကနေရက်ဆဲလိုက်တယ်လို့NLD ဘဝလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြီးခဲ့တဲ့စက်တင်ဘာလကသူ့ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ဒါပြင်တောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကိုတော့ရှမ်းပြည်နယ် NLD ပါတီခေါင်းဆောင်တချို့အခုလိုတာဝန်ကနေရက်ဆဲလိုက်တာကိုလူမှုကွန်ရက်နဲ့အစည်းအဝေးတွေမှာမကျေနပ်ကြောင်းပြောကြားခဲ့တဲ့အတွက်ဦးဝင်းထိန်ကနှုတ်မိတ်နဲ့ထုတ်ပယ်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေပြက်ကွက်ခဲ့တယ်လို့ဆွဆွဲထားတဲ့အပေါ်မှာတော့ဒေါက်ခင်မိုးမိုးကညှင်းဆို့ထားပါတယ်။NLD ပါတီဘိုကတော့ရှမ်းပြည်နယ် NLD ပါတီဝင်တွေအရေးယူခံရတာနဲ့ပတ်သက်ပြီးတော့အခုချိန်ထိတစုံတရာကြေညာချက်ထုတ်ပြန်ထားတာမရှိသေးပါဘူး။ပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်းရှမ်းပြည်နယ်အတွင်းမဲဆန္ဒနယ်တွေမှာ NLD ပါတီကပြည်သူ့လွှတ်တော်မှာ22နေရာ၊အမျိုးသားလွှတ်တော်မှာ3နေရာနဲ့ပြည်နယ်လွှတ်တော်မှာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါရှင်။မကြာခင်မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာလူခွင့်ရေးအခြေအနေအစီရင်ခံစာတင်သွင်းနေတဲ့အကြောင်းကိုပြောပြပေးမှာပါ။အခုတော့မိုးလေဝသသတင်းဘက်ကိုအလှည့်ပေးပါမယ်ရှင်။လက်ရှိဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာဆိုင်ကလုန်းမုန်တိုင်းကနေအပြင်းမုန်တိုင်းငယ်အဖြစ်ရော့ကျသွားပြီးအိန္ဒိယနိုင်ငံဘက်ကိုရွေ့သွားပါပြီ။တစ်ချိန်တည်းမှာပဲထိုင်းပင်လယ်ကွေးဘက်ကဝင်ရောက်လာနိုင်တဲ့လေပွေလှိုင်းကြောင့်နောက်ထပ်မုန်တိုင်းတစ်လုံးထပ်မံဖြစ်ပေါ်လာပွဲရှိနေသလိုပြည်တွင်းကအပူပြန်တက်တိမ်တိုက်တွေကြောင့်လည်းလေပြင်းတိုက်တာမိုးကြီးတာတွေဖြစ်လာနိုင်တယ်လို့မိုးစလဌာနကထုတ်ပြန်ထားပါတယ်။လက်တလောဖြစ်ပေါ်နေတဲ့မိုးလေဝသအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ကြံ့လို့အမိပေးထားတဲ့ဆိုင်ကလုန်းမုန်တိုင်းဟာနောက်တည့်အတွင်းမှာမုန်တိုင်းငယ်အဖြစ်အာရော့သွားမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။လက်ရှိအခြေအနေကိုတော့မိုးစလဌာနရဲ့ဦးစီးအရာရှိဒေါ်ဟန်ဆွေကအခုလိုပြောပါတယ
်။ဒီဘင်္ဂလားပင်လယ်အော်ဒီအနောက်လေမှာဖြစ်နေတဲ့ဆိုင်ကလုန်းမုန်တိုင်းကြံ့ကတော့အာရော့ပြီးတော့အားကောင်းတဲ့မုန်တိုင်းငယ်ဖြစ်သွားပါပြီ။ကိုကျွန်တော်ဒီနေ့ထုတ်တာပေါ့နော်အဲ့ဒီအားကောင်းတဲ့မုန်တိုင်းတွေကအနောက်တောင်ဘက်ကိုဆက်လက်ရွေ့ပြီးတော့ နောက်24နိုင်ရင်မုံတိုင်းငယ်ဖြစ်ကိုအာရော့သွားမယ်လို့ကျမတို့ကတော့ခံမှန်းထားပါတယ
်လောလောဆယ်မှာတော့ကြက်အမီရဆိုင်ကလုန်းမုံတိုင်းဟာအိန္ဒိယနိုင်ငံဘက်ကိုဦးတည်နေပါတယ်တစ်ချိန်တည်းမှာပဲထိုင်းပင်လယ်ကွေးဘက်ကအရှိလေဝေလန့်ဝင်ရောက်တာရှိသလိုဘင်္ဂလားပင်လယ်အော်ဘက်ကိုရောက်ရှိပြီးချိန်မှာနောက်ထပ်မုံတိုင်းဖြစ်မဖြစ်စောင့်ကြည့်ရမယ်လို့ဆက်ပြောပါတယ်
အခုလောလောဆယ်တော့အဲ့ဒီဖြည်းဖြည်းတိမ်တိုက်ကတော့ဖြတ်တာပေါ့ဒါပေမဲ့အခုလောလောဆယ် circulation ကကျွန်တော်တို့ဒီမလေးရှားနိုင်ငံပေါ့မလေးရှားပေါ်မှာပဲရှိနေသေးတယ်ကျွန်တော်မနေ့ပြန်ငါလောက်မှာထိုင်းပင်လယ်ကွေးလောက်ကိုရောက်ပြီးတော့ကျွန်တော်တို့ဘက်ကတော့အဲ28ညနေလောက်တော့ကျွန်တော်တို့ကမှန်းထားတယ်ပေါ့နော်ဒါထိုင်းပင်လယ်ကွေးကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့အဒမန်နဲ့ကိုရောက်မှ refund ဖြစ်မဖြစ်ကိုကျွန်တော်တို့ကစောင့်ကြည့်နေပါတယ်ဟုတ်ဆော့ကအုံဆုံးတော့ကျမတို့ကလေဗီယာနဲ့ရဝန်းအဆင့်ပေါ့နော်ပြန်အားပြိုးမပြိုးအဲ့ဒီကနေပြီးမှကျမတို့ကမုံတိုင်းငယ်အဲ့လိုပေါ့ဆက်ပြီးတော့အားကောင်းလာနိုင်ခြင်းရှိမရှိကျမတို့ကစောင့်ကြည့်ရမှာပါရှင
်လက်ရှိဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုံတိုင်းအပြင်အရှေ့ဘက်ကလေဝေလိုင်းနဲ့ပြည်တွင်းကအပူပြန်တဲ့တိမ်တိုက်တွေကြောင့်လည်းလေပြင်းတိုက်တာမိုးကြီးတာတွေဖြစ်ပေါ်နိုင်ကြောင်းဦးစီးရာရှိဒေါ်ဟန်ဆွေကပြောပါတယ
်ခုကဒီလေဝေလိုင်းကလာတယ်ဆိုတော့ကျတော့ကျမတို့ကအခုဒီအခုလောလောဆယ်ဆိုလို့ရှိရင်တောင်ပိုင်းမြန်မာနိုင်ငံအောက်ပိုင်းကနေပြီးတော့ခုအောက်ပိုင်းနေပေါ့နော်အထူးသဖြင့်ပို့ပြီးတော့ဒီမိုးရွာတာတို့ဒီလေပြင်းတိုက်တာတို့ဖြစ်တယ်နောက်တစ်ခုကကျမတို့ကဒီအရှိတ်ဘက်ကလာတဲ့လေဘူးလိုင်းရှိတယ်လို့ကျမတို့ကဒီ local weather လို့ခေါ်တဲ့ဒီဟောပေါ့နော် combative system ပေါ့အပူပြန်တက်တိမ်နေကြအောင်အဲ့ဒါရောနှစ်ခုဆိုတဲ့ခါကျတော့လေဆိုလဲပို့ပြီးတော့ပြင်းတယ်နောက်တစ်ခုမိုးဆိုလဲကျမတို့မိုးကြီးတာပေါ့နော် intensity ပို့များတာပေါ့ဟုတ်ကဲ့
အရှိလေဘွေလိုင်းကြောင့်မြန်မာနိုင်ငံဒေသအတော်များများမှာလေပြင်းတိုက်တာမိုးကြီးတာတွေလည်းဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။ပြီးခဲ့တဲ့နှစ်မိုးစလာဌာနရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းအရှင်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးလှိုင်းအသင်းတင်းကနေလှိုင်းကြီးနိုင်ကြောင်းကန်ဒီကန်ဝင်းငါးဖန်းရည်ရည်နဲ့သင်းမောရီအနေနဲ့သတိထားဖို့လိုအပ်ကြောင်းဖော်ပြထားပါတယ်
။ကိုမိုးစောပြောပြခဲ့တာပါစဉ်အစိုးရတဲ့လက်အောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာဖို့စိန်ခေါ်မှုတွေရင်ဆိုင်နေရဆဲဖြစ်သလိုစစ်အုပ်ချုပ်ရေးကနေရပ်ဖက်အုပ်ချုပ်ရေးအသွင်ကူးပြားမှုအခြေအနေဟာမပြည့်ပြတ်သေးဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကကုလသမဂ္ဂထွေထွေညီလာခံကိုတင်ပြခဲ့ပါတယ်။အခုသတင်းထုတ်လွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာလူခွင့်ရေးအခြေအနေအစီရင်ခံစာကိုတင်သွင်းနေတာပါ။ဒါကိုစောင့်ကြည့်သတင်းယူနေတဲ့ကိုသားညွန်ဦးကပြောပြပေးပါမယ်ရှင်။
ကောင်းပါပြီမခွေ
The report before you therefore provide
ကောင်းပါပြီမခွေအခုဒီ Miss Yanhili တင်သွင်းပြောဆိုသွားတဲ့အထဲမှာတော့ဒီနိုင်ငံရေးကျင်းသားကိစ္စနောက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခြေအနေနောက်ဥပဒေစိုးမိုးရေးနဲ့ဥပဒေပြင်ဆင်မှုလိုအပ်ချက်တွေနောက်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးငြိမ်းချမ်းရေးလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စနောက်ရခိုင်ပြည်နယ်အခြေအနေဒါတွေကိုအလေးထားပြီးတော့ပြောသွားတာတွေ့ရပါတယ်ပြီးခဲ့တဲ့သူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ခဲ့တာတွေကိုအခြေခံပြီးတော့အခုတင်သွင်းတာဖြစ်တယ်လို့ဆိုပါတယ်အခုလက်ရှိအစိုးရအသစ်အနေနဲ့ဒီလူခွင့်တိုးတက်မှုအတွက်စိန်ခေါ်အကဲစမ်းချက်တွေရှိနေတာကိုဒီအစီအစဉ်သားလေးမှာထည့်သွင်းထောက်ပြထားပါတယ
် The report before you therefore provides an overview of the main human rights challenges facing the new government
after a decade အစိုးရသည်ရင်ဆိုင်နေရတဲ့လူခွင့်စိန်ခေါ်ချက်အကဲစမ်းချက်တွေကိုဒီအစီအစဉ်သားလေးမှာထည့်သွင်းထားပါတယ်ဒီစိန်ခေါ်ချက်တွေအတွက်ရေတူရေရှည်ရေလက်အဖြစ်ဘယ်လိုမျိုးလှုပ်ဆောင်တင်တယ်လဲဆိုတဲ့အကြံပြုချက်တွေကိုလည်းဒီအစီအစဉ်သားလေးမှာထည့်သွင်းထားတယ်ဆိုပြီးတော့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ် Miss Yanhili ကနေပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံရေးကျင်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုတဲ့နေရာမှာတော့နိုင်ငံရေးကျင်းသားတွေကိုအစိုးရအသစ်ကနေပြီးတော့လွှတ်ပေးတာကိုအပြုသဘောတူချီးကျူးထားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီခက်မမီတော့တဲ့ဥပဒေတွေနဲ့လက်ရှိဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တဲ့နိုင်ငံရေးကျင်းသားတွေရှိနေသေးတယ်ဆိုတာကိုသူကထောက်ပြပါတယ်။အထူးဖြစ်တော့အလို့သမားကြီးလှုပ်ရှားသူတွေဖမ်းဆီးအကျဉ်းချခံရတဲ့အခြေအနေကိုပြောပါတယ်။ဒါပြင်တစ်ချိန်တည်းမှာပဲရပ်ဖက်လူမှုအဖွဲ့အစည်းတွေဒီကန့်သက်ခံရတဲ့ကိစ္စတွေနောက်ပြည်ပရောက်မြန်မာတွေအရင်တုန်းကဒီဒီမိုဆီတက်ကြွခဲ့တဲ့ပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပိတ်ပင်ခံရတဲ့ကိစ္စတွေဒါပြင်တက်ကြွလှုပ်ရှားသူတွေသတင်းတောက်တွေကိုတချို့ဒီပြစ်မှတ်ထားတဲ့ဖိနှိပ်ရေးဥပဒေတွေရှိနေသေးတယ်ဆိုတဲ့ကိစ္စကိုထောက်ပြပါရယ်ဒီဥပဒေအရတချို့ဒီဖိနှိပ်တဲ့ဥပဒေတွေကိုလွှတ်တော်မှာအစိုးရတက်လက်ထက်ဖျက်သိမ်းတာတွေရှိခဲ့ပေမဲ့လည်းဆက်ပြီးတော့ဖြတ်သိမ်းဖို့ကြံနေသေးတဲ့ဖိနှိပ်ရေးဥပဒေတွေရှိသေးတဲ့အကြောင်းဒါဖြင့်တချို့ဥပဒေတွေကိုအသစ်ပြန်လဲပြင်ဆင်ဖို့လိုတဲ့အကြောင်းလည်းပြောသွားပါရယ်ဒါဖြင့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း Miss Yanhili ကအခုလိုပြောဆိုသွားပါရယ
် I am aware that discussions on constitutional reform are politically sensitive but until there is such reform the transition from a military to a fully
ဖွဲ့စည်းပုံပြင်ဆင်နိုင်မှုဆွေးနွေးပြောဆိုရဟာအတော်လေးကိုနိုင်ငံရေးအကဲဆက်တဲ့အခြေအနေမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့သတိပြုမိတဲ့အကြောင်း Miss Yanhili ကပြောဆိုသွားတာဖြစ်ပါတယ် အခုပြုပြင်ပြောင်းလဲမှုတွေရှိနေတဲ့ဆိုပေမဲ့လည်းစစ်အုပ်ချုပ်ရေးကနေပြီးတော့အပြည့်အဝရပ်ဖက်အုပ်ချုပ်ရေးကိုအသွင်ကူးပြောင်းမှုကမပြီးပြတ်သေးတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်။ဒါကြောင့်မို့ဖွဲ့စည်းပုံပြင်ဆင်ပြီးဆောင်ရွက်ဖို့ကိစ္စဟာလွတ်တော်အတွင်းမှာရောအများပြည်သူကြားမှာပါလိုအပ်ချက်ကြီးကြီးမားရှိတယ်ဆိုပြီးတော့ Miss Yan Healy ကနေပြီးတော့ထောက်ပြသွားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလွတ်တော်တဲမှာလည်းစစ်တပ်သဘောဆန္ဒမပါဘဲနဲ့ဖွဲ့စည်းပုံပြင်လို့မရဘူးဆိုတော့လည်းသူကနားလဲတဲ့အကြောင်းပြောပါတယ်။ဒါပြင်ညီငယ်ရင်းနဲ့ပတ်သက်လို့နောက်ရခိုင်ပြည်နယ်အခြေအနေဒါရီကိစ္စကိုလည်းအသေးစိတ်ပြောဆိုသွားတာရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10နာရီအထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်အောက်တိုဘာလ29ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီညပိုင်းမှာတော့ကျမရေကန္တာတခါမြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
မော်တော်မြောက်ပိုင်းမှာကြည်ော်ဒီလုံဆုံးရဲ့ရှင်နေဆိုတာကလောက်ဆတ်စကြောက်တယ်တော့ပဲညာရှင်မလေးရဲ့တေကရောက်လာတဲ့နေ့တွေဆ
ိုရခိုင်တိုင်းဒေသခံတဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေနားဆင်ရမှာပါဒီလိုသတင်းလွှာတွေထဲမှာအရင်ဆုံးကျမရေးအကြောင်းကိုပြောပြပါမယ်ရှင်ဒီတစ်ပတ်မှာတော့စုညံတန်နဲ့ကျမရေးအန်ဒီရဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစုညံတန်တွေကြောင့်နားလေးတာအပါဝင်ကျမရေးပြဿနာတွေဖြစ်စေနိုင်တယ်လို့ကျမရေးပညာရှင်တွေကထောက်ပြကြပါတယ်စုညံတန်တွေကြောင့်အကြအာယုံကိုဘယ်လိုထိခိုက်စေနိုင်လဲဒါအပြင်တခြားဘယ်လိုကျမရေးအန်ဒီရဲ့တွေဖြစ်စေနိုင်တယ်လဲမဖြစ်အောင်ရောဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီပတ်ဝန်းကျင်စုညံတန်တွေကြောင့်တချို့ညင်ညူကြတာတွေပြဿနာတက်ကြတာတွေကြုံနေရတာမို့ဒီအိမ်တွင်းအိမ်ပြင်စုညံတန်ကကျန်းမာရေးအတွက်ကဘလို့အန္တရာယ်ရှိနိုင်တယ်ဘလို့ထိမ့်သိမ်းကာကွယ်သင့်တယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးအောင်ဆရာရင်အဲ့တော့မြန်မာနိုင်ငံမှာစုညံတန်တွေအနေထားဘလို့ရှိနေပြီးတော့သူတည်တနာတွေရောစုညံတန်တွေရဲ့အကျိုးဆက်တွေကိုဘာတွေသိထားလဲဆရာရင်
ကျွန်တော်တို့ကလေးငယ်ငယ်တည်းကပေါ့နော်လူကြီးအတန်းနေမှာလော့စပီကာကြီးနဲ့ဖွင့်တယ်သူကမနက်တိုင်းဟစ်တယ်လို့အောင်ပြောရတာပေါ့နော်ဒါကတကြာလုံးတစ်မျိုးလုံးသိအောင်မနက်မှာကျွန်တော်လော့စပီကာကြီးချိန်ပြီးတော့ကျွန်တော်ခေါ်တာပေါ့နော်အဲ့တော့အတန်းကိုကျွန်တော်တို့ပိုင်းခိုင်းတမျိုးကကိုတာယာနာပိုပဲဖြစ်တဲ့ဂီတာထံလေးပေါ့အဲ့ဒီကနေမှအတန်းသူတို့ပြောတဲ့ volume အကျယ်ကြီးပေါ့နော်ခေါ်တဲ့ခါကျတော့စဉံသာတက်ပြောင်းလဲသွားတာပေါ့အရင်တော့ကျွန်တော်ရန်ကုန်မှာလဲမော်တော်ကားကြီးခုံးနေတီးကြတာပေါ့အရင်ကစဉံတဲ့ဟာတိတ်မကြခင်ကဒီကားဟွန်းတယ်ကင်းမဲ့ဆုံးဆိုတဲ့မျိုးလေးမှလွတ်လိုက်တော့အဲ့စဉံသာနေတော့ယော့သွားတယ်အဲ့ကြမ်းမှာအတန်တွေကိုမလို့ပဲနဲ့အကျည်ကြီးဖွင့်တာပေါ့ညောင်ကနေဖြစ်သွားတော့လူတွေမှာတော်တော်လေးစိတ်နှောက်ရဖြစ်တာပေါ့နော်အဲ့တော့လက်ဖက်ရည်ဆိုင်တွေကာရာအိုကေဆိုင်တွေလမ်းဘက်မှာခလာဝါတွေပါရောင်းနေတိုင်ရင်စေးရောင်းနေအကုန်လုံးတော့အလူခံပေါင်းစုံပေါ့နော်ကျွန်တော်တို့တယ်လီဖုန်းပြောလို့မရဘူးသူတို့ဝင်လာပြီဆိုလို့ချင်းတော်တော်နှောက်ရဖြစ်တာနော်အတန်မဆဲတဲ့ပတ်စံဆိုပြီးတော့တရွာလုံးကိုခါတဲ့ဒါဘာသာရေးနဲ့တော့ຫນွေတာပေါ့လေတဝိမဲ့လဲဘော်လုံးတွေရမ်းကျဲတော့လူတွေမှာနှောက်ရတယ်ဖြစ်တယ်အဲ့တော့သူ့ရည်နာလောက်ထားတာကအဲ့လိုသူညာတဲ့ညောင်ပါလေးဖြစ်တယ်လေဆိုတာမဟုတ်ပေမဲ့အမေရိကန်နိုင်ငံမှာသူ့ပြည်နာပြူတာလက်ချက်နဲ့ကလေးကနားထောင်တာလက်ချက်ကိုအသံကုန်ဖွင့်ထားတဲ့ခါကျတော့အဲဒီအမေရိကန်ကလေး၁၀ယောက်မှာတယောက်ကနားလေးတဲ့ယောဂါတွေရတယ်။ဘာကြောင့်လဲဆိုဒီလိုနားထဲမှာခုနအီယာဖုန်းပေါ့ဗျာတတ်ထားပြီးတော့လမ်းသွားရထားစီကားမောင်းပေါ့အကုန်လုံးကျွန်တော်သူညာတဲ့တစ်ချိန်လုံးတတ်ထားတဲ့ခါကျတော့သူညာတဲ့ညောင်နားလေးတာတွေကိုဖြစ်တယ်ကျွန်တော်တို့နိုင်ငံမှာလည်းအဲ့လိုလေးတော့တွေ့လာရတာပေါ့နော်တော်တော်များများကတော့ကြီးကျယ်တဲ့သူတွေကတော့မရှိပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီစုညံတန်ကလူရဲ့နားကိုအဓိကဘယ်လိုထိခိုက်စေတာလဲဆရာ
ကျွန်တော်အတန်တစ်ခုကကျွန်တော်တို့ခေါင်းလောင်းလေးတစ်ချက်ထိုးလိုက်မယ်ဆိုတင်းဆိုတော့တုံခါတဲ့အတန်လိုင်းတွေကနားတွေကိုရောက်လာတဲ့ခါမှာအပြင်နားတွေကိုဝင်သွားတယ်အတန်လိုင်းကလာပြီးတုံခါတဲ့အတွက်ကြောင့်ထင်ပါတယ်နားစီပါပါလေးကလည်းတုံလာတာပေါ့ဒါနားစီကဒီအပြင်နားကနေပြီးတော့အထဲကိုနောက်မှသူနဲ့ကတ်နေတဲ့အလယ်နားမှာအယိုးလူသူသေးလေးရှိတယ်အဲ့အယိုးလူသူသေးလေးကလည်းလိုက်ပြီးတော့တုံလာတယ်ကံတီးတယ်လို့ပေါ့လေအဲ့အလယ်နားကနေပြီးတော့အတွင်းနားကိုကူးတဲ့အခါကျတော့အဲ့မှာအာယုံကျိုးသေးသေးလေးတွေရှိတယ် ပဲခုနကအတန်လိုက်ဟာအာယုံကြိုးတဲ့လူတွေရှိတဲ့အတွင်းအနာကိုရောက်သွားပြီဆိုရင်မျက်စစ်လိုင်းတွေပြောင်းသွားအောင်မျက်စစ်လိုင်းကနေအုံနောက်ကိုပို့လိုက်တာပေါ့အဲဒီဒီအတန်ကိုကျွန်တော်ဒက်စီဘယ်နဲ့တိုင်းတာပေါ့အတန်အတိုးကျေပေါ့နော်အဲ့တော့အတန်ဆိုတော့စာကြည့်ကန်ထဲမှာကျွန်တော်ကအတန်လေးလေးစမ်းနေတူတူလေးပြောမယ်ဒီကမကြားတခြားလေးပြောမယ်အဲ့လောက်အတန်ကဘေးကကြားရအောင်အာယုံဆက်ရတယ်အဲ့အတန်ဆိုတော့က30 decibel လို့သတ်မှတ်ထားတာပေါ့နော်အဲ့တော့ကျွန်တော်အခုသူများကြားအောင်ပုံမှန်ပြောရဆိုရင်ဒါ60 decibel ဖြစ်သွားပြီအဲ့ဒီအထိကိုအတန်ဟိုင်းကတော့ဒုက္ခမှာမပေးသေးဘူးပေါ့အဲ့ဒီနဲ့ပုံပြီးကျေတဲ့60 decibel ပေါ့ဗျာအဲ့ဒါမတော်ကားတွေလမ်းတွေခါတခါလဲအတန်မေးဆူညံနေပြီးဘီးဆက်မောင်းနေအခုဆိုရှင်ကျွန်တော်တို့အိမ်ဘေးမှာပြီးလက်မြေဖြုံးဆက်တွေကိုကိုးကိုးနဲ့ခါလဲမောင်းနေတယ်ဒီ60 decibel တုံ့ခံမှုရှိအတန်ကိုတနေ့ကို8နာရီတည်းပို့ပြီးမကြားခင်ဘူးလို့ကျွန်တော်ကသတ်မှတ်ထားတယ်အဲ့ဒီကပူကျဲပြီးတော့ကျွန်တော်115 decibel ပါလေဆိုတော့ speaker ကြီးရဲ့ order ပေါ့ဗျာမတော်ကားဟိုနေ JAT ကြီးမဲ့ရေပေါ်ထိုးဆက်တည်းရဲ့အတန်းနောက်ကမတော်ကား engine တွေကြာကြီးပေါင်းထားတယ်ပေါ့နော်အဲ့လိုစူညံညံနေတာတဲ့ခုန115 decibel အထိရှိပါပြီအဲ့တော့သူတယောက်ရဲ့နားဟာအဲ့ဒီ115ရှိတဲ့ decibel ကိုတနည်းကို15မိနစ်ပိုပြီးမကြားသင့်ဘူးအဲ့ဒီအရင်မှာတုံခါမှု140ဖြစ်တဲ့ဂျက်လီမြိုင်ပေါ့ဗျာ။နောက်ရန်နေပါလိပေါက်ကွဲတယ်ဟုံးတိုင်းပေါ့နော်ဘုံနေပေါက်တယ်ဖြစ်နေပြန်မှာတတ်နေတယ်ပြစ်ကြတယ်အဲ့လိုအတန်တွေဆိုလို့ရှိရင်တော့တခဏတာကြားလိုက်တာနဲ့ပဲနားကိုကျွန်တော်အထိခိုက်နိုင်တယ်ပေါ့နော်။တန်လိုင်းကအာယုံကြောလေးတွေပျက်စီးတာ။အဲ့အာယုံကြောလေးတွေပျက်စီးပြီဆိုရင်ကျွန်တော်ကုသလို့မရတော့ဘူး။ဆရာသက်တာနားလေးတဲ့ယောဂါပါနားထိုင်တာပြနိုင်
တယ်။ဟုတ်ကဲ့ဆရာ။လော့စပီကာတွေအတန်ချက်ဆက်တွေကအတန်တွေကပို့ပြီးတော့ဒီတတိထားဖို့လူလာလာပေါ့ဆရာနော်။သူက15မိနစ်လောက်ပဲ
။
ဖြစ်တာလေကသူက
တိနေတယ်ဆိုတော့
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီဆူညံတန်မြင့်တာတွေပေါ့နော်ဒီ decibel မြင့်တာ90ကျော်တာတွေကိုကာကွယ်နိုင်ဖို့အတွက်ဆရာကြီးဘယ်လိုမျိုးလှုပ်ဆောင်တင်တာဆရာ
ဖြစ်တာကနားလေးတဲ့အကြောင်းပဲကျွန်တော်ပြောသွားတာတကယ်တမ်းကအဲ့ဒီနားလေးုံနေမကဘူးနားထဲမှာပစင်းဆန်တွေလိုအများအားကြားပြီးတော့နားဥရလက္ခဏာတွေလည်းဖြစ်နိုင်တယ်ပတန်ကုသခက်တယ်နောက်ဆူညံတန်ကြောင့်လူတွေကစိတ်တူတယ်စိတ်တူလို့ပဲဟိုတလောကဟော်လန်နိုင်ငံသားဒီအလူမာဘူးရနေရာတွေကိုပြက်တွေသွားဖြုတ်တာမျိုးတွေ့ရပြီပြီးတော့အဲ့စဉ္ညာတဲ့ညလူရကနာမငြိမ်ဘူးဖြစ်တယ်တဲ့နောက်ကနှလုံးခုန်မှုညင်လာတယ်နှလုံးခုန်မြင့်လာတဲ့အခါသွေးလိုရောဂါတွေပိုရတယ်နောက်အစာရင်ကဆစ်တွေပိုထွက်လာပြီးတဲ့ကြောင့်အစာရင်ရောဂါတွေလည်းရနိုင်တယ်လူငန်းကွယ်အလုပ်လုပ်နေတဲ့လူတွေမှာအာယုံဆုတ်ဆိုင်မှုညော့နေတာပေါ့အဲ့တော့ကာကွယ်မယ်ဆိုလို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်အတန်ထုတ်လွန်တဲ့နေရာပေါ့နော်ဆိုတော့လော့စပီကာတက်တဲ့နေရာပေါ့နော်အဲ့ဒီနေရာကျနေတော့အတန်ကိုဆင်ကျင်ပြီးတက်စီပဲကိုရှော့ပြရမှာပေါ့နော်တောင်းတောင်းကြားတယ်ဒါမှမဟုတ်ကျွန်တော်ပြည်မျိုးပါဟိုတလောကတောက်စီပကာတွေသုံးမဲ့စာစောင်းပေါက်ပဲသုံးမှာဆိုခုနတက်စီပဲကိုရှော့ချတာတက်စီပဲကခုန100ကျော်မဲ့စာ80 60လောက်မှာထိန်ပြီးတော့ကိုပတ်ဝန်းကျင်အနည်းဆုံး2လ3လောက်ကြားတယ်ဆိုအဆင်ပြေပြီးတော့တရလုံးကိုမော်တော့ပေါ့နော်တော့အချိန်နည်းနည်းပေါ့တနေ့ကို8နာရီလောက်ကြားမဲ့စာတနေ့ကိုအချိန်ကိုရှော့ပလိုက်မယ်ညဘက်အချိန်တွေမှာကျွန်တော်တို့မလုပ်တော့ဘူးအခုကျွန်တော်ဆူညံတန်တွေရောက်ပြဿနာတွေဖြစ်လာပြီဆိုတော့ဒီဆူညံတန်တွေရဲ့စီကံတွေထုတ်တာပေါ့နော်အခုရက်ွက်ကနေပဲဖြစ်ဖြစ်မြို့နေရာနဲ့ဖြစ်ဖြစ်အစိုးရနေကြက်မှတ်လို့ရအောင်မယ်အချိန်တွေရောက်နေပါပြီ
ဟုတ်ကဲ့ဆရာနောက်ဒီအတန်လက်ခံတဲ့ဒီတူချင်းအပိုင်းရောဘာတွေလုပ်နိုင်မလဲဆရာ
နားကိုကျွန်တော်ပိတ်ဆို့ရတော့ပါဘောလေအဲ့တော့တာမန်ဂုံးလေးပိတ်ဆို့ယုံနေလောက်ကတော့30 decibel လောက်ကိုပဲကာဝယ်နိုင်တယ်အဲ့တော့ခုနကလို60 90 115လောက် decibel ရှိတဲ့အတန်တွေကြတော့ကျွန်တော်ခုံးနဲ့မရတော့ဘူးအဲ့တော့ကျွန်တော် ear plug လို့ခေါ်တာပေါ့နော်အဲ့ဒါလေးကတခါတည်းနားထဲကိုကျွန်တော်ပစ္စည်းကိရိယာနဲ့ဆို့လိုက်တာဒါမှမလာနိုင်မှမကြတော့အဲ့ဒါနဲ့ကျွန်တော်ကာကွယ်လို့ရပါတယ်ဒါ secret တင်မှလည်းကျွန်တော်ရောင်းနေပါတယ်နောက်တစ်ခုက ear muff လို့ခေါ်တာပေါ့နော်ဟုတ်ထုတ်လို့ပဲကျွန်တော်ဆောင်းပြီးတော့နော်အပေါ်ကနေခေါင်းကနေနားတစ်ခုလုံးကိုတစ်ခုနဲ့အုပ်ထားတာပေါ့နော်ဖြားတယ်နဲ့မဝင်တော့ဘူ
းဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များဒီနားထိခိုက်လာပြီဆိုတော့ဆရာရယ်ဘလို့လက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲ
တကယ်တမ်းကနားထဲမှာသူကကြိုက်တယ်နားကြိုက်တယ်နားပြူတယ်ဆိုလို့ရဆရာအောင်ဆီရောက်လာတယ်နားလေးရောက်တောင်းတောင်းရောက်ခဲတယ်အဲ့တော့နားလေးရဲ့လက္ခဏာဘလို့စလဲဆိုချက်ချင်းဖြစ်မှာမဟုတ်ဘူးခုနအစဉ္ဏန္တနေရာလဲဒီနေ့ကြတော့ဒီနေ့ဖြစ်သွားတာမဟုတ်ဘူးခုက140 decibel ဆိုတော့ချက်ချင်းဖြစ်နေတာပါလေဘလို့စသိမလဲဆိုရှင်ကို TV ကြည့်တဲ့အခါမှာအတန်ကိုကြည့်ပြီးပါသူများတကပုံမှန်လေးကြည့်ကိုကတော့မအတန်ကြည့်ကြည့်ပြီးရတယ်သူများတဲ့စကားပြောရှင်ပြန်ပြန်မေးနေရတယ်နောက်တစ်ခုကကလေးကောင်မကြားတော့ဘူးနောက်တယ်လီဖုန်းမိသားစမကြားတော့ဘူးအဲ့လိုဖြစ်လာပြီဆိုတော့အထူးကိုဆောင်းသွားပြီးတော့စမ်းသပ်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လင်းပေးနေတဲ့ကျမရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာလည်းဒီချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
လုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ ဝန်ဆောင်မှုပေးသူတွေနဲ့ခီးသွားပြည်သူတွေအကြားတဟဇာတာဖြစ်အောင်ဘလို့အချက်တွေကိုလိုက်နာကြဖို့လိုပါတယ်စတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြညာတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-5554ကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ပါတယ်ရှင်
VOA American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှပုံမှန်ဆွေးနွေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါပြီ။ DPP ရုပ်သံစလောင်းကနေပြီးညနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်။အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာပြည်မှာတန်းနဲ့ချီးပြီးတော့ရှိနေတဲ့ကလေးအလုတ်သမားတွေအကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရရှင်။
လေအလုတ်သမားနဲ့ပတ်သက်တဲ့ပညာပေးစာဆောင်၃ဆောင်ကို ILO အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့ရဲ့ရန်ကုန်ဌာနကွဲကအောက်တိုဘာ၁၀ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အလုတ်ရှင်အလုတ်သမားတမကအယတ္တအသင်းအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါတယ်။အပြည်ပြည်ဆိုင်ရာဥပဒေမှာအသက်၁၈နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အသက်၁၄နှစ်က၁၆နှစ်ကြားအရွယ်ကိုချွင်းချင်းနဲ့အလုတ်လုပ်ခွင့်ပေးထားပါတယ်။တနေ့လေးနိုင်တဲ့ပူပြီးမလုပ်ရဘူးဆိုတော့ချွင်းချင်းနဲ့ကန့်တတ်တာပါလေ။ဒါကြောင့်၁၄နှစ်မပြည့်သူကိုခိုင်းရင်ထောင်တန်းငွေတန်းပေးမယ်လို့အလုံသမားဌာနကသတိပေးထားပါတယ်။2014လူဦးရေစရင်အရာ10နှစ်က18နှစ်အရွယ်ကလေးတငယ်တတန်းခွဲအလုံလုံနေကြောင်းသိရပါတယ်။ဒီအထက်မှာယောက်ျားလေး7သိန်းနဲ့မိန်းကလေး9သိန်းပါဝင်ပါတယ်။ကလေး9သိန်းကျော်ဟာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးကုန်ထုတ်လုပ်ငန်းမှာတသိန်းခွဲရှိပါတယ်။ရောင်းဝယ်ရေးမှာတသိန်းကျော်ရှိပြီးစောက်လုပ်ရေးမှာ8000ကျော်၊ဝန်ဆောင်လုပ်ငန်းမှာ9000ကျော်ရှိပါတယ်။ကလေး9ယောက်မှာတယောက်ဟာကျောင်းဝင်နိုင်ကြပါဘူး
။ကလေးအလုပ်သမားအခြေအနေကို Maplecroft အဖွဲ့က68နိုင်ငံမှာလည်လာပြီး Android ရှိမှုအတိုင်းအတာကိုစစ်စစ်ပါတယ်။ကလေးလုပ်သားအတွက် Android အများဆုံး10နိုင်ငံကိုရွေးထုတ်တဲ့အခါမှာနံပါတ်1ကဘင်္ဂလားဒေ့ရှ်၊အိန္ဒိယကနံပါတ်5မြန်မာကနံပါတ်9ပါကစ္စတန်ကနံပါတ်9ဖြစ်နေပါတယ်တရုတ်ပြည်ကအဆင့်73အင်ဒိုနီးရှားက18ဗီယက်နမ်က38ဖြစ်ပါတယ်ဒါကြောင့်မြမကလေးလူသားထက်ပိုပြီးအခြေအနေဆိုတာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲရှိပါတယ်အိန္ဒိယမှာကလေးလူသားတန်း90လောက်ရှိမယ်လို့အမေရိကန်နိုင်ငံသားရေးဌာနကခန့်မှန်းပါတယ်ဆင်းရဲသားဥယျာဉ်များတာကိုကလေးလူသားအရေးအတွက်ကသက်သေပြနေပါတယ်မိသားစုတွေစားဝတ်နေရေးကြက်တဲတဲ့အတွက်ကလေးတွေအလုံးလုံးနေကြတာဖြစ်ပါတယ်
ကလေးလှုပ်သားကိုမြန်မာပြည်မှာဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာတဲ့စာတမ်း Child Labor Knowledge Attitude and Practices ကို ILO အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ကမနစ်ကထုတ်ဝေပါတယ်ရန်ကုန်တိုင်းဧရာဝတီတိုင်းနဲ့မွန်ပြည်နယ်မှာကွင်းစင်လေ့လာပြီးရေးသားထားတဲ့စာတမ်းဖြစ်ပါတယ်ဆင်းရဲတဲ့မိသားစုများလေလေကလေးလှုပ်သားများလေလေဖြစ်နေပြီးမဲ့ဒီပြဿနာကိုဖြေရှင်းမှုကျိုးပန်းတာမျိုးမရှိသေးပါဘူးမိသားစုဆင်းရဲလို့ကြောင်းမနေပဲကလေးအလုတ်လုတ်တာကိုလှုပ်ရှားလှုပ်ရှင်သဘောနဲ့လူအဖွဲ့အစည်းကလက်ခံထားတာဟာကလေးအလုတ်လုတ်တာကိုသဘောတူတယ်ဖြစ်နေတယ်လို့ဆိုပါတယ်ကလေးရဲ့ရပိုင်ခွင့်ကိုလူကြီးကနားမလည်တဲ့အတွက်ကလေးအလုတ်လုတ်လို့ဖြစ်ပေါ်လာမယ့်ရေရိုးရေရှိအန္တရာယ်ကိုမသိကြတာလို့ဆိုပါတယ
်ဆင်းရဲတဲ့မိဘကိုကူညီဖို့သူတို့မှာတာဝန်ရှိတယ်လို့ကလေးတွေဘက်ကယူဆကြပါတယ်ကလေးလူသားမရှိတဲ့အတိုင်းအဝိုင်းကမိဘတွေဟာကလေးအလုပ်သမားအကြောင်းပိုသိတယ်လို့ဆိုပါတယ်။ချောင်းစုံမြို့နယ်မှာသာဒေသခံအယက်သားအဖွဲ့ရဲ့ဆောင်ရွက်မှုကြောင့်ကလေးလူသားရဲ့မိဘတွေဟာသူတို့သားသမီးရဲ့အလုပ်ကိုနားလည်ကြတယ်လို့ ILO စစ်တမ်းမှာဖော်ပြပါတယ်။ယောက်ျားလေးတွေဟာအန်ဒရယ်ရှိတဲ့နေရာမှာအလုပ်လုပ်ကြပြီးမိန်းကလေးတွေကတော့အိမ်တွင်းအလုပ်သမားလုပ်ကြတာဟာဆင်းရဲသားဒလိလို့ဖြစ်လာပါတယ်။မိသားစုဟာဖခင်ကိုမှီခိုနေရပေမဲ့ဖခင်အလုပ်မရှိတဲ့အခါမှာမိသားစုရက်တည်ရေးအတွက်ကလေးကပါအလုပ်လုပ်ရပါတယ်အလုပ်လုပ်ဖို့အတွက်ကလေးကိုယ်တိုင်ကဆုံးဖြတ်တာရှိသလိုမိခင်ကလှုပ်ခိုင်းလို့လုပ်ရတာလည်းရှိပါတယ
်ကလေးလှုပ်သားရဲ့မိဘတွေဟာပညာမတတ်ကြတာများပါတယ်မိဘရဲ့ပညာအဆင့်အတန်းနဲ့ကလေးအလုပ်သမားဆက်ဆက်နေတယ်လို့ ILO ကဆိုပါတယ်အလုပ်ရှင်ဘက်ကတော့ကလေးကိုအလုပ်ပေးတာဟာကလေးရဲ့မိသားစုကိုကူညီရာရောက်တယ်လို့မြင်ပါတယ် အလုံရှင်ကိုအရေးယူခြင်းကလေးရဲ့မိသားစုကိုဒုက္ခပေးတယ်လို့ဖြစ်နိုင်တယ်လို့အလုံသမားဌာနဝန်ထမ်းတွေကလည်းယူဆတာမို့ဥပဒေနဲ့စန့်ကျင်ပေမဲ့ခွင့်ပြုထားတာလို့ဆိုပါတယ်။မိန်းကလေးနှစ်ဦးကိုအိမ်အကူအဖြစ်ငားရပြီးနှင်းပန်းနှိပ်စက်တဲ့ကျောက်တရားမျိုးတွေကအင်းဝအချုပ်ဆိုင်ပိုင်ရှင်ကျူးလွန်တဲ့ပြစ်မှုဟာကလေးအလုံသမားဘဝရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။ဒါကြောင့်ပြတ်ထန်းထားတဲ့ကလေးလုံသားဥပဒေနဲ့လက်တွေ့ဘဝမှာဖြစ်ပျက်နေတာတွေဟာတခြားစီဖြစ်နေပါတယ်။လူမှုစီးပွားရေးဘဝအခြေအနေနဲ့ရောလူအဖွဲ့အစည်းရဲ့အတွေးအခေါ်နဲ့ရောကွဲပြားခြားနားနေတဲ့ဥပဒေကိုအကောင့်ထည့်ပေါ်လို့ရမှာမဟုတ်ပါဘူး။ဒါကြောင့်ကလေးလုံသားကိုအကာအကွယ်ပေးပြီးအကောင့်ထည့်ပေါ်လို့ရတဲ့ဥပဒေမျိုးကိုပြတ်ထန်းဖို့လိုတယ်လို့ ILO ကဆိုပါတယ်။ရှင်းနေနောက်ပိုင်းမှာရန်ကုန်တိုင်းဧရာဝတီတိုင်းမွန်ပြည်နယ်မှာကွင်းစင်လေ့လာပြီးကလေးလုံသားအခြေအနေနဲ့ဒေသခံလူအဖွဲ့အစည်းရဲ့သဘောထားကိုမှတ်တမ်းတင်ဖို့အစီအစဉ်ရှိကြောင်း ILO အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါBNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အထူးဒေသလေးမိုင်းလာတပ်ဖွဲ့နယ်မြေအတွင်းမှာတက်ဆွဲထားတဲ့ UWSA ဝါတပ်ဖွဲ့တွေတက်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွန်ကြားလိုက်ပါတယ်။နေစားဆောင်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေကော်မရှင်တစ်ခုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာနေရယူထားတဲ့ UWSA ဝါတပ်ဖွဲ့တွေတက်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကညွှန်ကြားလိုက်ပါတယ်24ရက်နေနောက်ဆုံးထားဖယ်ရှားဖို့တပ်မတော်ဘက်ကညွှန်ကြားလိုက်တာပါဒါပေမဲ့ဝါတပ်ဖွဲ့တွေကတက်ဆုပ်ပြန်တာမရှိသေးတဲ့အတွက်အစိုးရတပ်မတော်ဘက်ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းလာနယ်အနီးကိုစစ်ရင်အားအလုံးရင်းနဲ့ပို့ဆောင်နေလို့တိုက်ပွဲဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အထက်အမိန့်အရမိုင်းလာဒေသတွေရောက်ရှိလာတာဖြစ်လို့ညွှန်ကြားချက်မရှိရင်တက်ဆုပ်နိုင်မှာမဟုတ်ဘူးလို့ဝါအရာရှိလော်ဆိုင်နပ်ကပြောပါတယ်။အော်တိုဘာလ26ရက်နေ့အထိအစိုးရတပ်နဲ့ဝါတပ်တို့စစ်ရေးအသင့်အနေထားရှိနေပြီမဲ့ထူးခြားလာတဲ့စစ်ရေးလှုပ်ရှားမှုမရှိသေးလို့ရှေ့တန်းတာဝန်ကြားမိုင်းလာအရာရှိငယ်အပေကပြောပါတယ်။ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA ခေါ်မိုင်းလာတပ်ဖွဲ့ရဲ့တပ်စခန်း5ခုကိုစက်တင်ဘာလလကုန်ပိုင်းကသိမ်းပိုက်လိုက်တာဖြစ်တဲ့ဆိုပြီးအစိုးရတပ်မတော်ကကြားဝင်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှနေချာတပ်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေအဖွဲ့ဝင်12ဦးပါတဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကိုအောက်တိုဘာ24ရက်နေ့ကပြုလုပ်တဲ့လွတ်တော်ကိုယ်စားလှယ်များအစည်းအဝေးကနေဖွဲ့စည်းလိုက်တာပါ။ကော်မရှင်အဖွဲ့ဝင်တွေဟာအောက်တိုဘာ5ရက်နေ့ကရဲစခန်းတွေတစ်ချိန်တည်းတိုက်ခိုက်ခံရမှုတွေကိုစုံစမ်းမှဖြစ်ပြီးအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေလုံခြုံရေးအယဆောင်ရွက်ဖို့လိုအပ်ချက်တွေပင်္ဂလီကျေးရွာတွေမှာဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်စောဦးကပြောပါတယ်။ကော်မရှင်ရဲ့တက်တန်းကိုအောက်တိုဘာ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ထားပြီးကော်မရှင်ရဲ့လေလာတွေ့စီချက်တွေကိုနှစ်ပတ်တွင်လွတ်တော်ဥက္ကဋ္ဌကိုတင်ပြသွားမှာဖြစ်တယ်လို့လည်းဦးကျော်စောဦးကပြောပါတယ်။
ကချင်ပြည်နယ်မှာပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့မြစ်ကြီးနားမြို့ဘာသာပေါင်းစုံကလူထုအင်အား3000ကျော်ဟာတိုက်ပွဲအလိုမရှိပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးငြိမ်းချမ်းပါစေဆိုတဲ့ပိုစတာတွေကန်ဆောင်ပြီးလမ်းလျှောက်ဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ22ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။လမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာစစ်ပြေဒုက္ခသည်တွေအပါအဝင်ကချင်ဗမာရှမ်းမွတ်စလင်ဟိန္ဒူနဲ့တရုတ်အမျိုးသားတွေလည်းပိုစတာများကန်ဆောင်ကဆုတောင်းလဲလဲဆန္ဒပြခဲ့ရမှာပါဝင်ခဲ့တယ်လို့ဥဆောင်သူဥလုံကျုံတူးတော်ကပြောပါတယ်။အ ောက်တိုဘာလလဆန်းပိုင်းကစပြီးမြမတက်မတော်ကနေလေတက်တန့်ကားတက်လက်နက်ကြီးတက်တွေနဲ့ကချင်ပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ထိုးစစ်ရက်တန့်ရေးပြည်တွင်းပြည်ပမှာပြုတ်လုလာတာဖြစ်ပါတယ်
ကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့နယ်ခွဲမှာရှိတဲ့ကြရချီကျေးရွာမှာ23ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ရွာသား5ယောက်တန်ရာရရှိသွားပါတယ်။အဲ့ဒီပေါက်ကွဲမှုရဲ့အနည်းအနာတစ်ဝိုက်မှာလက်ပစ်ပုံအစတွေကိုတွေ့ရှိရတဲ့အတွက်လက်ပစ်ပုံတို့ယူဆနိုင်တယ်လို့ပေါက်ကွဲတဲ့အကြောင်းရင်းကိုဆက်လက်ဆုံဆန်းသွားမယ်လို့ KNU တောင်ငူခရိုင်တပ်မဟာနေရဥက္ကဋ္ဌပတိုစောအေဝါကပြောပါတယ်အဆိုပါကျေးရွာအနီးနားနယ်မြေမှာဆိုရင် KNU တပ်မဟာနေနဲ့ KNPP အဖွဲ့အပြည့်အစိုးရတပ်မတော်တို့လည်းဝင်ထွက်တွာလာတဲ့နေမြေဖြစ်တဲ့အတွက်ကြောင့်စုပေါင်းအုပ်ချုပ်တဲ့နေမြေဖြစ်ပါတယ်
။ငင်းချမ်းရေးအတွက်ကြားမတန်းတူရေးမဟာမိတ်အဖွဲ့ AGIPP နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာနိုင်ငံအမျိုးသမီးငင်းချမ်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းလှုပ်ဆောင်မဲ့နီးလန်းတွေနဲ့ပတ်သက်ပြီးအလုံယုံဆွေးနွေးပွဲတစ်ခုအောက်တိုဘာလ21ရက်နေ့နဲ့22ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရာမညဟိုတယ်မှာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာငင်းချမ်းရင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းမဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတွဲကော်မတီမှာအမျိုးသမီးတွေ30ရာခိုင်နှုန်းပါဝင်ဖို့ဆက်ပြီးတောင်းဆိုသွားမယ်လို့ AGIPP ဥက္ကဋ္ဌမိကွန်းချန်းနွန်ကပြောပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကမွန်ပြည်နယ်မှာဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS အဖွဲ့ဝင်14ဦးထဲမှာအယက်သားကိုယ်စားလှယ်မှုအမျိုးသမီးဒေါက်တာမိရင်ချမ်းနဲ့ကရင်အမျိုးသမီးနော်စာထူးတို့သာပါဝင်တဲ့အတွက်အမျိုးသမီးပါဝင်နေမှု 14.3 ခိုင်နှုန်းသာရှိနေပါတယ်မွန်ပြည်နယ်အတွင်းမှာရွှေပြောင်းအလုပ်သမားတွေအများပြားရှိနေတဲ့အတွက်လူအခွင့်ရေးချိုးဖောက်ခံရမှုပဋိပက္ခတွေမကြာခဏဖြစ်ပေါ်နေတာအထူးသဖြင့်အမျိုးသမီးတွေငြိမ်းချမ်းရေးနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုနဲ့ပြန်လည်နေရာချထားရေးမှာပါဝင်ဆောင်ရွက်ခွင့်ရဖို့လှုပ်ဆောင်သွားရမယ်လို့မိကွန်းချန်းနွန်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်းနှုံခရိုင်အတွင်းမှာမြန်မာနယ်သားစောင့်စခန်းတွေတိုက်ခိုက်ခံရပြီးဒေသအတွင်းမှာလုံခြုံရေးအယဆူးရင်နေရတဲ့အတွက်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာနေရဲစွန့်ခွာပြီးစစ်တွေဘူးသီးတောင်နဲ့မောင်းနှုံမြို့နယ်တွေကကယ်ဆေးစခန်းတွေမှာခိုးလုံနေကြရပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေဟာစားတောက်နေထိုင်ရင်အခက်အခဲရှိနေပြီးလုံခြုံရေးအရာနေရရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
။နေရှာဆောင်စခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာအစိုးရကမောက်တော့ခရိုင်ကိုစိုက်ဆံရေးနေမြေဖြစ်သက်မဲ့ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းနေတာခုဆိုရင်တီတော့နှစ်ပတ်ကြာလာပြီးမြို့ပေါ်မှာအခြေအနေတည်ငြိမ်နေတယ်လို့ဆိုပေမဲ့နေဖက်တွေမှာတော့လုံခြုံရေးအားနည်းမှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။လရှိမောက်တော်မျိုးနေမြောက်ပိုက်ကလုံချုံရွေ့အခြေအနေတွေကိုလောက်တုံကြည့်ရသားတူဖြစ်တဲ့ကိုကျော်ဝင်းကအခုလိုပြောပါတယ
်။မောက်တော်မျိုးပိုင်းမှာကြည့်ရတဲ့လုံချုံရွေ့အခြေအနေဆိုတာကလုံစားစစ်ကြောက်တွေတော့ပဲညာအချိန်မှလည်းတဲကရောက်လာတဲ့နေ့တွေဆိုရင်ဒီလိုဘောစိတ်ချလာချအိလိုရတယ်တဲကမရောက်လာတဲ့နေ့တွေဆိုရင်လူတိုင်းလူလူနှိုးနှိုးကြကြနဲ့ကျဉ်းဆောင်နေကြရတာပါပဲ
။အော်တိုဘာလာကိုရသန့်ခေါကြွာရှိမှာမောက်တော်မျိုးနေကြီးကဲမြန်ဌာနချုပ်ငခုရနံရသေးတော်မျိုးနေကိုတန်ကောင်နေချဆောင်စခန့်တွေကိုအကျန်းဖာသမ400ကျော်ကတပြိုင်တည်းစီးနှံတိုက်ခိုက်ခဲ့ကြဒီတိုက်ခိုက်မှုကို RSO အဖွဲ့နဲ့အစသွေရှိပြီးမောက်ဒေါ်ဒေသမှာလှုပ်ရှားနေတဲ့အာဂါမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ရှားဖြစ်တယ်လို့ဒီလ14ရက်နေ့မှာသမ္မတရုံးကသတင်းထုတ်ပြန်ထားပြီးအဲ့ဒီတိုက်ခိုက်မှုမှာရဲတပ်သား9ဦးကြာဆုံးခဲ့ပြီးလက်နက်50ကျော်နဲ့ကြီးစင်1000နီးပါးကိုအကြမ်းဖက်သမားတွေယူဆောင်သွားခဲ့ကြပါတယ်ဒေသအတွင်းမှာပိတ်မိနေတဲ့တိုင်းရင်းသားကြေးရွာတွေရဲ့အခခဲတွေကိုနန်သာတော်ကျောက်ဆရာတော်အရှင်စေနာကအခုလိုမှင့်ကြပါတယ်လုံခြုံ
ရေးသွားလာလို့ရတဲ့အနည်းနပေါင်းအကျဉ်းရွာတွေကိုလည်းခပ်ပတ်နေတာမြင်ပါတယ်အဲ့ဒါဝေးလောက်ခေါင်းပွားတဲ့ဒီတောင်ရုံးပေါ်တို့ဘာဒီလာတိုက်ချောင်းမြေအင်းကတော့မဆိုင်ဒီလူမှုအပန်းပွင့်လေးမရောက်တော့ကိုထောက်ပြမယ
်အခုအခါမောက်ရော့နေစက်မှာလုံချုံရေးစကန်30ကျော်တိုးရှိချထားသလိုနေရဲဆန့်ခွာပြီးဒုက္ခသည်တွေအဖြစ်ခိုးလုံနေကြသူတွေကိုနေရဲပြန်ကြဖို့အစိုးရဘက်ကတိုက်တွန်းမှုတွေရှိနေပေမဲ့နေရဲပြန်ဖို့လုံချုံရေးအရာအရေးကြီးတယ်လို့ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနေတဲ့ဝင်လာဖောက်ဒေးရှင်းကစာရေးဆရာဝင်းဟန်အောင်ကအခုလိုပြောပါတယ်
အဓိကဒီလူတွေပြန်နိုင်ဖို့အတွက်လုံချုံရေးတိုးရှားပြေးနိုင်တော့ဒီလူတွေဟိုပြန်နိုင်တဲ့အခြေအနေတွေရှိရခဏ
လုံချုံရဲတပ်ဖွဲ့တွေကနေမေရှင်းလက်မှုတွေလုပ်တဲ့အချိန်မှာပိုက်ခဲမှုတချို့ရှိတဲ့အတွက်တဲမတော်သား9ဦးကြာဆုံးခဲ့ပြီးအကြမ်းဖက်သမားတချို့ကိုလည်းဖမ်းမိထားသလိုနေချဆုံးစခန်းတွေကပါတော့တဲ့လမ်းနံတချို့ကိုလည်းပြန်လည်သိမ်းဆည်းရမိထားတယ်လို့အစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ကချင်ရှမ်းကရင်ပြည်နယ်တွေအတွင်းမှာအစိုးရတပ်မတော်ကနေဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လှုပ်ဆောင်ချက်တွေဟာငင်းကြေးရင်နဲ့အမျိုးသားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်လို့တိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါရရှင်
တနင်္ဂနွေလုံးအပိခရက်စရေးစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေမှာကပဲ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSC တို့ကိုလည်းမြန်မာတပ်မတော်ကနေအင်အားတုံတိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုတွေဟာအမျိုးတိုင်းရင်ကြားစစ်ရေးကိုမဖြစ်ပေါ်စေနိုင်ပဲပြည်တွင်းငြိမ်းချမ်းရေးကိုလည်းထိခိုက်ပျက်ပြားစေနိုင်တယ်လို့ရှန်တိုင်းတားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD တွဲဖက်တွင်ရင်မူပြောရေးဆိုခွင့်ဆိုင်လိုက်ကပြောပါတယ်
ไอ้กวยนี่ลงว่ายัดตัดหมดเลยป่ะแล้วมันไม่เข้าเว้ยเนี่ยไอ้กวยนี่เนี่ยตะเพ็ดมาเซ็นนวยนี่เนี่ยตะเพ็ดมาแล้วเนี่ยยูดาเปลี่ยนเลยยินยาซี้ก็ลงนี่เลยสมมุติว่ากระดาตะลันตันตะลันสู่ตะโลแต่เรามาส่งหมักกูยောက်ไหนมาไม่รู้กูเนี่ยที่โจรเลยชื่อจีดีเงินจ้างนี่กูบลูมาท่องกูไม่ปุ่นไหนตะโลยูดาเปลี่ยนเลยยินยาซี้ก็มาพี่แค่ปิดไหนมาล่ะ
အောက်တိုဘာလအတွင်းမှာဆိုရတပ်မတော်ဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာဆက်တိုက်ဆွတ်လို့ထိုးစစ်ဆင်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းနိုင်ဖို့တိုင်းရင်တိုင်းလက်နက်ကင်တပ်ဖွဲ့တွေများတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့လိုအပ်တယ်လို့ချင်းတိုးတက်ရေးပါတီတွင်ရင်မူဦးဆိုင်ထွန်းကပြောပါတယ်
တိုင်းသားတွေအနေနဲ့တောင်းထားတဲ့ Federal Army ဆိုတာကလည်းအစ်စ်အစမ်းကိုတောင်းထားတာမဟုတ်ဘူး။ဘာလို့လဲဆိုတော့1945 Gandhi စာချုပ်အရပဲဒီပြကဘာစစ်အစည်းမှာဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ်။အဲဒီစာချုပ်အရဖွဲ့စည်းတဲ့ခဲတဲ့အချိန်ခါတုန်းကတိုင်းသားတနက်ကန်ကြီးအုပ်စုကြီးရှိတယ်။ချင်းတနက်ကန်တိုင်းကြီးရှိတယ်၊ရှမ်းတနက်ကန်တိုင်းကြီးရှိတယ်၊ကရင်တနက်ကန်တိုင်းကြီးရှိတယ်၊ကရင်မီဒီယာတနက်ကန်တိုင်းကြီးရှိတယ်၊ဗမာတနက်ကန်တိုင်းကြီး၅ကြီးရှိတယ်။ဒီဟာကြီးရောပေါင်းပြီးတော့မှဗမာတပ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တာ
။မြန်မာနိုင်ငံတွင်းကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေအစိုးရကြာပြည်တွင်းစစ်ပြစ်ဒဏ္ဍာရီကိုဖြေရှင်းနိုင်တဲ့နီလန်တကာအခုချိန်ထိမဖွင့်တည်ဘူးလို့ကချင်လူလာရေးအဖွဲ့ KIO ဥက္ကဋ္ဌဦးဆောင်ဟရာကနေအောက်တိုဘာ25ရက်နေ့ KIO အဖွဲ့56နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်လက်ရှိစီရပဒီပက္ခဖြည့်ရှင်းနိုင်ဖို့အစိုးရနဲ့တပ်မတော်ပူးပေါင်းပြီးတော့တနင်္ဂနွေလုံးအပိခက်ရက်စီအကြညာပေးဖို့လိုအပ်တယ်လို့အစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာတရင်တလက်နဲ့ကိအုပ်စုတွေပါဝင်လာပြီးအမျိုးသားပြန်နဲ့တင့်မဲ့ရေးအတွက်အထောက်အကူဖြစ်စေနိုင်မယ်လို့ SNLD ကဇိုင်းလက်ကသုံးတတ်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝတ်တပ်ဖွဲ့တွေတပ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွှန်ကြားလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ခိုင်နေစဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်း10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။တောက်ကြနေ့မနေ့ဖက်မှာတော့ကြမ်းမာရေးနဲ့တရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရမှာပါ။မကြခင်မှာအခုညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။ဇလိုင်းလအတွင်းကတူရကီစစ်တပ်အာဏာသိမ်းမှုမှာပါဝင်နေလို့ဆွဆဲထားတဲ့လေတပ်လေယာဉ်မှု83ဦးကိုဖမ်းဆီးဖို့တူရကီအာဏာပိုင်တွေကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ဝန်လုံခြုံရေးရဲတွေကလိုက်လံဖမ်းဆီးရမှာလေယာဉ်မှု45ဦးကိုဖမ်းဆီးမိတာပြီးဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အဲ့ဒီထဲကတချို့ကတော့အရင်ကတည်းကဖမ်းဆီးထားတာပါ။အခုချိန်ထိဖမ်းဆီးထားတဲ့ထဲမှာတူရကီလေတပ်ကဒုဗိုလ်82ဦးနဲ့ဗိုလ်မှူးကြီး2ဦးတို့ပါဝင်ပါတယ်ခင်ဗျာ။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်ကိုလာမယ့်သတင်းပတ်အတွင်းစန့်ကျင်ချီတက်ဆန္ဒပြဖို့စီစဉ်ထားတဲ့မြို့တော်အစ္စလာမဘတ်မှာဆန္ဒပြခွင့်၊စီယုံခွင့်၊စီတန်းလှည့်လှည့်ခွင့်တွေအလုံးနှစ်လကြာပိတ်ပင်ထားမှာဖြစ်တယ်လို့ပါကစ္စတန်ဆိုရကကြေညာလိုက်တပါတယ်။နိုင်ငံတကာကထင်ပေါ်ကျော်ကြားသူတွေရဲ့နိုင်ငံရဲ့ချဘန်အကောင့်ပိုင်ဆိုင်မှုတွေကိုဖော်ပြထားတဲ့ပနားမားစာရွက်စာရမ်းတွေထဲမှာဝန်ကြီးချုပ်ရဲ့မိသားစုဝင်တွေရဲ့အမိစင်းတွေကိုပါလာပြီးတဲ့နောက်မစ္စတာရှရီဖ်အနေနဲ့လူလူရဲ့စန့်ကျင်ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတာပါ။ရခိုင်ပြည်နယ်မောင်နှံဒေသအတွင်းအစွန်းရောက်အကြမ်းဖက်သမားတွေကိုလုံခြုံရေးတပ်ဖွဲ့တွေကဆစ်ဆင်လျက်ရှိရမှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကျေးရွာတွေကရွာသားတွေကိုစစ်တပ်ကအတင်းမောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ရွာသားတွေပုန်းအောင်နေထိုင်နေရတယ်လို့ရိုက်တာသတင်းကရေးသားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေကြားဆောင်တပ်ဖွဲ့အရာရှိတွေကကြီးကန်းပင်ကျေးရွာကိုရောက်ရှိလာပြီးတော့ရွာသား2000လောက်ကိုအခြေခံစားသုံးကုန်ပေးပြီးတော့ရွာကနေနှင်ထုတ်လိုက်တယ်ဆိုပြီးတော့ဒီသတင်းမှာကိုကရေးသားထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့နေကြားဆောင်တဲ့အကြီးအကဲရဲမှုချုပ်သူရဆန်းငွင်ကတော့မဟုတ်မှန်ကြောင်းညွှန်ဆိုထားပါတယ်မြောက်ကိုရီးယားအစိုးရကိုနျူကလ িয়ার စီစဉ်နေရက်တန့်အောင်တိုက်တွန်းတာတွေတိုးလို့သွားကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားအကြီးအကဲအရာရှိတွေဒီကနေ့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA Internet ကနေပြီးတော့ bamis.voanews.com မှာနှာစင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကို line 32 40 49တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.